Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်းကနေ2018ခုနှစ်နိုဝင်ဘာလ20ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဆိုင်းဒိုမီတာ20 25 32နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်အင်္ဂါညအတွက်အစီအစဉ်မှုကကျမစုမမရှင
်ကျမကတော့စုမြတ်မမရှင်အမေရိကန်နိုင်ငံတဲ့တရားဝင်ဝင်ရောက်လာတာမဟုတ်သူတွေကိုခိုလုံခွင့်လျှောက်ထားခွင့်တားမြစ်တဲ့သမရရဲ့ဥပဒေအစ်ကိုယာယီဆိုင်းငံ့ထားဖို့ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ် Nissan Mitsubishi နဲ့ Renault ကားကုမ္ပဏီကြီးတွေရဲ့အခြေအကျကိုငွေကြေးအလွဲသုံးစားလုပ်မှုဆွဲချက်တွေနဲ့ဖမ်းဆီးခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတော့ကုမ္ပဏီ၃ခုလုံးရဲ့အစုရှယ်ယာဈေးတွေထိုးချသွားပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့ထဲမှာတော့တောင်ပိုင်းရှမ်းပြည်တက်မတော့တအောင်းပလောင်မြောက်ပိုင်းရှမ်းပြည်တက်မတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ
်မနေ့ကတော့ဖြစ်တဲ့ဒီနမတူမြို့နယ်ပလောင်ရောက်တဲ့အပန်းတိုင်းရောင်းနော်ဘက်အပေါ်မှာတောင်ကုန်ရှိတာ
ရဲ့သူရဲ့သားတွေတေဆုံတဲ့အထိဖြစ်ရတဲ့ဒီတိုက်ပွဲတွေရဲ့အကြောင်းမကြခင်အပြည့်စုံနာဆင်ရပါမယ်။နောက်မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ဖြစ်မိုးလေဝသဆိုင်ရာဥပဒေတရက်ကိုကျွမ်းကျင်သူတွေကမ္ဘာ့ဘဏ်ရဲ့အကူအညီတွေနဲ့ရေးဆွဲဖို့ပြင်ဆင်နေကြတဲ့အကြောင်းလူပေါင်းတောင်းနဲ့ချီလာရောက်ဆင်နွှဲကြတဲ့တောင်ကြီးမီးပုံးပြန်ပွဲတော်နဲ့ပတ်သက်တဲ့သတင်းလွှာနောက်မြန်မာနိုင်ငံမှာအိမ်အောင်မရှိဘဲကိုဝင်ရပြီးတော့သားသမီးမွေးကြရတဲ့ဒီမျိုးသမီးတွေရဲ့အတိုင်းဝိုင်းကဝိုင်းကျင်တာကိုခံရတာကြောင့်သူတို့ကိုဘလို့အကူအညီပေးတင်တယ်လဲဆိုတာတွေကိုလည်းတင်ဆက်ပေးမယ့်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုထဲကိုတရားဝင်ဝင်ရောက်လာတာမဟုတ်သူတွေကိုခိုလုံခွင့်လျှောက်ထားခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဥပဒေအစ်စ်ကိုယာယီဆိုင်းငံ့ထားဖို့အတွက်ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ်အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာ INA ဥပဒေအရအမေရိကန်တဲကိုဘယ်နေရာကပဲဝင်လာလာခိုလုံခွင့်လျှောက်ထားခွင့်ရှိတယ်လို့ပြဋ္ဌာန်းထားတဲ့အတွက်တမ်မရာထရမ့်ရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ဆန်ဖရန်စစ္စကိုမြို့ကပြည်ထောင်စုတရားသူကြီးဂျွန်တီဂါကဆုံးဖြတ်ခဲ့တာပါထရမ့်ရဲ့ဥပဒေသေးအရအစိုးရကတလအကောင့်ထဲမပေါ်ဖို့တားမြစ်ခဲ့ပြီးဒီကိစ္စနောက်ထပ်ကြားနာဖို့အတွက်ကိုလည်းဒီဇင်ဘာ19ရက်ကိုချိန်ဆခဲ့ပါတယ်အမေရိကတိုက်အလဲပိုင်းကထောင်ထဲချီတဲ့လူတွေမက္ကဆီကိုနယ်စပ်ကနေအမေရိကန်ထဲဝင်ရောက်နိုင်ဖို့ကြိုးစားနေချိန်နိုဝင်ဘာ9ရက်နေ့တုန်းကသမ္မတကဒီတရားမဝင်ဝင်လာသူတွေခိုလုံခွင့်လျှောက်ထားခွင့်မရှိဘူးဆိုတဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါဒီထုတ်ပြန်ချက်ထုတ်ပြီးမကြခင်မှာပဲအမေရိကန်ကဒီနိုင်ငံသားလွတ်လပ်ခွင့်ဆောင်ရွက်နေတဲ့တမကနဲ့တခြားအခွင့်အရေးအဖွဲ့တွေကဥပဒေကြောင်းကနေစိန်ခေါ်ခဲ့ကြပါတယ်အမေရိကန်တဲကိုဝင်နိုင်ဖို့အတွက်မက္ကဆီကိုနယ်စပ်မြို့ဖြစ်တဲ့တီဝါနာမြို့မှာရွှေပြောင်းအခြေချသူ 3,000 လောက်ရောက်နေကြပြီးတော့မကြခင်နောက်ထပ်ရောက်လာကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်နိုင်ငံတဲကိုဝင်နိုင်ဖို့ဆန်ဒီစီဒရိုနယ်စပ်ဂိတ်မှာခိုလုံခွင့်လျှောက်ထားနိုင်ဖို့အတွက်အမြောက်အများဆောင်ဆိုင်နေကြပါတယ်
။အမေရိကန်သမ္မတနဲ့စကားများပြီးအင်ဂျီတော်ဝင်ခွင့်အရင်ပိတ်ပင်ခံခဲ့ရတဲ့ CNN သတင်းတောက် James Acosta ကိုအင်ဂျီတော်ဘက်ကပြန်အလျှော့ပေးပြီးပြန်ဝင်ခွင့်ပြုလိုက်ပါပြီ။ပြည်တော်စုအဆင့်တရားသူကြီးကပြောင်းဝင်ပြစ်ဖို့အမိန့်ထုတ်ပြန်ပြီးမှမှအခုလိုအလျှော့ပေးလိုက်တာဖြစ်ပေမဲ့သတင်းတောက်အဂါစတာအနေနဲ့သတင်းစာရှင်းလင်းပွဲဆိုင်ရာစီမင်းသစ်တွေကိုချိုးဖောက်လာရင်တော့နောက်တစ်ခါထပ်အပိတ်ခံရမယ်လို့အင်ဂျီတော်ဘက်ကသတိပေးလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်နီးပါးတုန်းကအခုလိုသတင်းတောက်ဝင်ခွင့်ပိတ်ပင်ခံခဲ့ရတာအတွက်သမ္မတဒေါ်နယ်ထရမ့်ကို CNN ရုပ်သံဌာနကတရားစွဲခဲ့ရမှာတရားသူကြီးယုံကတောက်ကြနေကပဲဒါကသတင်းလွတ်လပ်ခွင့်နဲ့ဆိုင်ရာဖွဲ့စည်းပုံအခြေခံဥပဒေအခွင့်အရေးချိုးဖောက်ရာရောက်နိုင်တယ်ဆိုပြီးအင်ဂျီတော်အမိန့်ကိုယာယီရက်ဆိုင်က14ရက်စာပြောင်းဝင်ခွင့်ပေးဖို့အမိန့်ချမှတ်ခဲ့တာပါအခုလနိုဝင်ဘာ9ရက်တုန်းကနိုင်ငံတော်ဝန်ဓာတ်ရိုက်ထုတ်လွှင့်တဲ့အင်ဂျီတော်သတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းတောက်အကော့စတာဘက်ကနောက်ဆက်တွဲမျိုးကုန်းတွေကိုဇက်တိုက်မင်းမြန်ပြီးမိုက်ပြန်မပေးရကနေသူနဲ့သမ္မတထရမ့်လို့ကြာအခြေတင်စကားများချပြီးအခုလိုဝင်ခွင့်ပိတ်ပင်ခံခဲ့ရတာပါဒါပေမဲ့တရားရုံးနဲ့သတင်းဌာနတွေရဲ့ဖိအားအောက်မှာနောက်ဆုံးတော့အင်ဂျီတော်ဘက်ကလည်းအခုလိုပြန်ရှော့ပေးလိုက်တာကြောင့် CNN ဘက်ကလည်းအရင်တရားစွဲထားတာကိုရုပ်သိမ်းပေးမယ်လို့ဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုယာယီရှေ့နေချုပ်အဖြစ်မက်သျူးဝက်တစ်ကာကိုသမ္မတဒေါ်နယ်ထရမ့်ခန့်အပ်တဲ့ပေါ်မှာအထက်လွှတ်တော်ဒီမိုကရက်အမတ်3ယောက်ကတရားစွဲထားပါတယ်မက်သျူးဝက်တစ်ကာကိုခန့်အပ်လိုက်တဲ့အတွက် 2016 သမ္မတရွေးကောက်ပွဲမှာထရမ့်အတွက်စီးအောင်လှုပ်ရှားသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာစုံစမ်းနေတဲ့စုံစမ်းမှုကိုထိခိုက်စေတယ်လို့ဆိုပြီးတရားစွဲခဲ့ကြတာပါ Connecticut ပြည်နယ်အမတ် Richard Blumenthal Rhode Island ပြည်နယ်အမတ် Sheldon Whitehouse နဲ့ Hawaii ပြည်နယ်အမတ် Marcy Hero တို့က Washington မြို့တော်ကပြည်ထောင်စုတရားရုံးတစ်ခုမှတနင်္လာနေ့ကအမှုဖွင့်ခဲ့ကြတာဖြစ်ပါတယ်။အရင်ရှင်းနေချုပ် Jeff Sessions ကိုတမရထရမ်ကဒီလာဇမ်းပိုင်းကယာရုကနေဖယ်ချခဲ့ပြီးဝှေတကယ်ကိုခန့်အပ်ခဲ့ပြီးတဲ့နောက်မှာ၄ချိန်မြောက်ဥပဒေကြောင်းကနေစိန်ခေါ်ခံရမှုဖြစ်ပါတယ်။ရွေးကောက်ပွဲမှာရုရှားဝင်ဆွမ်းမှုရှိမရှိအထူးစုံစမ်းရေးမှု Robert Mueller ရဲ့စုံစမ်းစစ်ဆေးမှုတွေကို Jeff Sessions ကဝင်ရောက်ကြီးကြပ်မှုမလုပ်ဘဲဘေးဖယ်နေခဲ့တဲ့အပေါ်မှာတမရကမကျေနပ်ကြောင်းလူသိရှင်ကြားအချိန်ချင်းပြောခဲ့ပြီးတဲ့နောက်မှာယာရုကနေဖယ်ချခဲ့တာပါ။ဝီတကာကတော့ယာယီရှင်းနေချုပ်ယာရုရလာတဲ့ကစုံစမ်းမှုနဲ့ပတ်သက်လို့လူသိရှင်ကြားဆန့်ကျင်ပြောတာမျိုးမရှိသလိုသူ့ရဲ့အမြင်ကိုလည်းတစုံတရာထုတ်ပြောခြင်းမရှိသေးပါဘူ
းအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အမေရိကန်ထောက်ပံ့ငွေဒေါ်လာဘီလီယံနဲ့ချီပါကစ္စတန်ကရယူနေတဲ့ကြားကအယ်ကိုင်ဒါခေါင်းဆောင်အူစမာဘင်လာဒင်ကိုနိုင်ငံထဲမှာခိုးအောင်ခွင့်ပေးခဲ့တဲ့ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဆွဆွဲချက်ကိုတရားဝင်ကန့်ကွက်ဖို့ပါကစ္စတန်ကအမေရိကန်တန်ယုံအစ်စ်မြင့်ဆုံးတာဝန်ခံကိုဆင့်ခေါ်ခဲ့ပါတယ်ပါကစ္စတန်ရဲ့ပတ်သက်လို့သမ္မတထရမ့်ရဲ့အခြေမြင့်မရှိပြောနေတာတွေနဲ့အထောက်အထားမပြနိုင်တဲ့ဆွဆွဲချက်တွေကိုလုံးဝလက်မခံနိုင်ဘူးလို့နိုင်ငံခြားရေးဝန်ကြီးတမင်နာဂျန်ဂျူဟာကအမေရိကန်သံမှု Paul Jones ကိုပြောခဲ့တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပါကစ္စတန်ထောက်လှမ်းရေးပူးပေါင်းထောက်လှမ်းမှုကနေဘင်လားဒင်းဘယ်နေရာမှာပုံနေတယ်လဲဆိုတာကိုဖော်ထုတ်နိုင်ဖို့ကနဦးအထောက်အထားတွေတီးခဲ့ရတာပါလို့လည်းဒီကြေညာချက်ထဲမှာဖော်ပြထားပြီးဘင်လားဒင်းကိုခိုးအောင်ခွင့်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆုပ်လိုက်တာဖြစ်ပါတယ်။တကယ်တော့အဘော်တပတ်မြို့ကပါကစ္စတန်ရဲ့အဓိကစစ်တပ်ကတူနဲ့တိတ်မဝေးတဲ့နေရာမှာအိုစမာဘင်လာဒင်ပုန်းခဲ့တာကို2011ခုနှစ်တုန်းကအမေရိကန်ထူတပ်ဖွဲ့တွေရဟတ်ရင်နဲ့ဝန်ရောက်စီးနေတုတ်တင်ခဲ့ရမှာပါကစ္စတန်ဘက်ကလည်းအခက်ခဏတစ်ခုကနေပါဝင်နေတယ်ဆိုတာကိုဒီကြေညာချက်နဲ့ပထမဆုံးအကြိမ်လူသိရှင်ညာထုတ်ဖော်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ညာပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေနံနမိတ်အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားရေနံနဲ့သဘာဝဓာတ်ငွေပူးတွဲတူဖော်ရည်သဘောတူလက်မှတ်ထိုးလိုက်ပါတယ်။ဖိလစ်ပိုင်ကမ်းလွန်တောင်တရုတ်ပင်လယ်ထဲမှာပူးတွဲတူဖော်ရည်ကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေတို့ရှေ့မှာလက်မှတ်ထိုးခဲ့ကြတာပါ။ကောင်းဆောင်နှစ်ယောက်ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဒီကနေ့ဆွေးနွေးခဲ့တဲ့အပြင်ဖိလစ်ပိုင်နိုင်ငံအခြေခံစောက်အုံတွေတိုးတက်ရေးအတွက်တရုတ်ကဒေါ်လာဘီလီယံနဲ့ချီငွေချီးကူညီဖို့လည်းဒီသမရရှိရဲ့ခီးစဉ်အတွင်းမှာကန့်လန့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးပြဿနာဖြစ်နေချိန်မှာတရုတ်ကအာရှနိုင်ငံတွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေပိုရဖို့အတွက်ကြိုးစားနေပါတယ်။ဒါအပြင်သူ့ရဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းအောင်မြင်ဖို့အာရှဒေသတလွှာရင်းနှီးမြှုပ်နှံမှုတွေကူညီထောက်ပံ့မှုတွေလည်းလုပ်နေတာပါ။ဖိလစ်ပိုင်သမရဒူတာတီကလည်းဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နဲ့ဆက်ဆံရေးကောင်းမွန်အောင်ပိုလုပ်မယ်လို့ကြေညာထားတာဖြစ်ပါတယ်။တရုတ်သမ္မတရောက်လာတဲ့ဒီကနေ့အင်္ဂါနေ့မှာပဲတရုတ်ကောင်စစ်ဝင်ရုံးရှိမှဖိလစ်ပိုင်ဟာရောင်းရမဟုတ်ဘူးဆိုတဲ့ကြွေးကြော်မှုတွေနဲ့ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲရေနံနိမိတ်အငင်းပွားမှုကြောင့်နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးခုံတမာတိအဖွဲ့ရဲ့အဆုံးဖြတ်ကိုတောင်းခံခဲ့တဲ့ဖိလစ်ပိုင်ကသမ္မတဒူတာတေလက်ထက်မှာတရုတ်နဲ့ဆက်ဆံရေးတိုးတက်လာခဲ့တာဖြစ်ပါတယ်
။ Nissan Mitsubishi နဲ့ Renault ကားကုမ္ပဏီတွေရဲ့ကြီးကဲ Carlos Ghosn ကိုငွေကြီးအလွဲသုံးစားလုပ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပြီးတဲ့နောက်ဒီနေ့အင်္ဂါနေ့မှာတော့ကုမ္ပဏီသုံးခုလုံးရဲ့အစုရှယ်ယာဈေးတွေထိုးကျသွားပါတယ်။ကားကုမ္ပဏီသုံးခုလုံးကဂုံးရဲ့ဥက္ကဋ္ဌနေရာမှာတခြားတစ်ယောက်နဲ့လူစားထုတ်ဖို့စဉ်းစားနေကြပါတယ်။ကုမ္ပဏီပိုင်ဆိုင်မှုတွေကိုသူ့ရဲ့ကိုယ်ရေးကိုယ်တော်အတွက်ဂုံးကအသုံးချခဲ့ကြောင်းကုမ္ပဏီတွင်စုံစမ်းစစ်ဆေးမှုကနေတွေ့တယ်လို့ကမ္ဘာအကြီးဆုံးကားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Nissan ကပြောခဲ့ပါတယ်။ဒါအပြင် Nissan ကုမ္ပဏီကနေရတဲ့ဝင်ငွေကိုလည်းဂုံးက၅နှစ်အတွင်းဒေါ်လာ340ကျော်လျှော့ပြခဲ့တယ်လို့အစိုးရရှေ့နေတွေကထုတ်ပြောနေပါဗျ။ငွေကြေးမတမာမှုတွေနဲ့ဂျပန်မှာသူ့ကိုတနင်္လာနေ့ကဖမ်းဆီးခဲ့ပြီးတဲ့နောက်ဂုံးကို Renault ကုမ္ပဏီအခြေခံယာလူဆက်မထားသင့်တော့ဘူးလို့ပြင်သစ်ဗန်ဒိုင်းဝန်ကြီးကလည်းပြောခဲ့ပါဗျ။ဒီ Renault ကုမ္ပဏီမှာပြင်သစ်အစိုးရကအစုရှယ်ယာ15ရာခိုင်နှုန်းပါဝင်နေပါဗျ။တကယ်တော့ Carlos Ghosn ဟာကားလုပ်ငန်းလောကမှာကြော်ကြားခဲ့သူဖြစ်ပြီးဒေဝါလီခံရဆဲဖြစ်ခဲ့တဲ့ Nissan ကုမ္ပဏီကိုကယ်တင်ခဲ့သူဖြစ်လဲနာမည်ကောင်းရခဲ့သူဖြစ်ပါတယ်ခင်ဗျ။
ပြင်သစ်နိုင်ငံမှာအစိုးရရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကြောင့်လောင်စာဆီဈေးတက်တဲ့အပေါ်ဒီကနေ့အင်္ဂါနေ့မှလည်းဆက်ပြီးဆန္ဒပြနေကြပါတယ်။လေးရက်မြောက်ဆန္ဒပြကြတဲ့နေ့မှာဆန္ဒပြသူ1000လောက်ရှိပါတယ်။လမ်းပိတ်ဆို့ဆန္ဒပြမှုတွေကိုရှင်းလင်းဖို့အတွက်ရဲတပ်ဖွဲ့ကိုအစိုးရကပြောထားပါတယ်။တနင်္လာနေ့တုန်းကလည်းစီလောင်ကန်တွေ၊လမ်းတွေ၊ဓာတ်ဆီဆိုင်တွေကိုဆန္ဒပြသူ1000လောက်ပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။စီစည်းထက်တဲ့စီမဲအကောက်ခွန်တွေကိုလာမယ့်နှစ်တွေမှာရှော့ချဖို့တမဒအမန်နျော်မက်ခရွန်အစိုးရကသဘောမတူရင်နိုဗင်ဘာ24ရက်နေ့မှာအကြီးအကျယ်ဆန္ဒပြကြဖို့စီစဉ်သူတွေဆော်ဩနေကြပါတယ်။ပြင်သစ်စီးပွားရေးအခြေအနေမိသားစုတွေတုံ့ဆွဲနိုင်အားကြာဆင်းနေတယ်ဆိုတဲ့အမြင်မကျေနပ်မှုတွေကလည်းအခုဆန္ဒပြမှုတွေပေါ်မှာထင်ဟပ်နေပါတယ်။တမဒမက်ခရွန်ကိုလူချမ်းသာတွေရဲ့တမဒလူတချို့ကလည်းနာမည်တက်ဝေဖန်နေကြပါတယ်။ဆန္ဒပြသူတွေရဲ့ဒေါသအတန်တွေကိုကြားပေမဲ့အစိုးရမူဝါဒတွေကိုပြောင်းလဲမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကဒီနေ့နေတော့ကပြောကြခဲ့ပါတယ
်တူရကီနယ်ပွားဩစတြေးလျနိုင်ငံသား၃ဦးကိုသူတို့နေအိမ်တွေမှာဒီနေ့အင်္ဂါနေ့မနက်မှာဖမ်းဆီးထိန်းသိမ်းလိုက်ပြီးတဲ့နောက်လူစုလိုက်ပြုံလိုက်သေစေနိုင်တဲ့အကြမ်းဖက်ပစ်ခတ်တိုက်ခိုက်မှုကြီးကိုတားဆီးနိုင်လိုက်တယ်လို့ဩစတြေးလျရဲ့တပ်ဖွဲ့ကထုတ်ပြောလိုက်ပါတယ်ဒီဖမ်းဆီးခံ၃ဦးဟာ IS အစွန်းရောက်အဖွဲ့ကိုအားချထောက်ခံသူတွေဖြစ်ပြီးသူတို့ကိုဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကတရားရုံးမှာဒီနေ့မနက်နှောင်းပိုင်းမှာခုံရုံးတင်မှာဖြစ်ပါတယ်အကြမ်းဖက်တန်တရားရှိသူ၃ဦးဟာတက်ခတ်မှုလုပ်ဖို့အတွက်ရဲတွေအဖြေရှာရခဲ့တဲ့လှုပ်ဝက်သတင်းပို့စာတွေနဲ့ဆက်သွယ်ခဲ့ကြတယ်လို့လည်းအာဏာပိုင်တွေကဆိုပါတယ်။ဒီအကြမ်းဖက်တက်ခတ်မှုကြံစီတယ်လို့တန်လျာရှိထားသူ၃ဦးလုံးရဲ့နိုင်ငံကူးလက်မှတ်တွေကိုလည်းလုံခြုံရေးအကြောင်းပြချက်နဲ့ဒီနှစ်အတွင်းမှာရဲတပ်ဖွဲ့ကနေပြီးတော့ရုပ်သိမ်းထားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ကုလသမဂ္ဂငြိမ်းချမ်းရေးဆွေးနွေးဖို့ပြင်ဆင်နေတာနဲ့အတူယေမန်အစိုးရတပ်တွေဆော်ဒီအာရေဗျဘက်ကိုဒုံးကျည်နဲ့ပြစ်ခတ်နေတာရပ်ဖို့အတွက်ယေမန်ထိပ်တန်းသဘုံကောင်းဆောင်ကတိုက်တွန်းလိုက်ပါတယ်။အပြစ်ခတ်ရဆရေးသဘောတူညီမှုရဖို့ကြိုးစားနေချိန်မှာပဲဟော်ဒေဒဲစိတ်ကမ်းမြို့မှာတနင်္လာနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့ဒီဟူသီသဘုံတွေကမြို့အရှိပိုင်းကိုပြစ်ခတ်တိုက်ခိုက်တယ်လို့ယေမန်စစ်တပ်အရာရှိတွေကဆွဆွဲပါတယ်။အစိုးရတပ်တွေဘက်ကပြန်လည်တိုက်ခိုက်ခဲ့တယ်လို့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကြောင်းကနေပြီးတော့ထိုးစစ်ဆင်ပါတယ်။ဆော်ဒီဘက်ကညဉ့်ညက်ရေးကိုလူလာတဲ့ဆိုရင်သူတို့ကလည်းအပြစ်ခတ်ရဆဲဖို့ကိုကုလသမဂ္ဂနဲ့ရိုက်ရောဆောင်ရွက်သွားမယ်လို့ဟူသီသဘုံတွေကပြောပါတယ်ရှင်။
အင်္ဂါညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ Website စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုတော့အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။စစ်ရေးပဋိပက္ခတွေတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းနေ့အတွင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့အတွက်အရက်သားထိခိုက်သေးဆုံးမှုရှိပါတယ်။နံပါတ2မြို့နယ်အတွင်းမှာတော့ RCSS SSA ရှမ်းပြည်တပ်မတော်တောင်ပိုင်း TLLL တအောင်ပလောင်ဖွဲ့နဲ့ SSPB မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားမှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံပြည်သူတွေနေရင်းကိုမပြတ်နိုင်ကြသေးပဲဖြစ်နေပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းဒေသလက်နက်ကိုင်ဖွဲ့ချင်းချင်းကြားစစ်ရေးသင်းမှမှုတွေကြီးထွားလာနေတဲ့အတွက်အရက်သားတွေပါဝင်ထိခိုက်တိုက်စုံမှုတွေရှိနေတာပါ။နမ်မရူမြို့နယ်ပန်ကန်ရွာဘက်မှာလည်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားဒီမနေ့ပိုင်းထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့တုန်းကတိုက်ပွဲဖြစ်ပြီးနောက်ဆက်လက်ပြီးသင်းမနေဆဲဖြစ်ကြောင်းလည်းဒီအနယ်လေးပြန်ကြားရေးရရှိဘုံမှုဆိုင်ကျော်ကအခုလိုပြောပါရစေ
။မနေ့ကတော့ဖြစ်တယ်ဒီနံပါတ်မျိုးနဲ့ပလုံရထဲပန်တိုင်ရနောင်းနော်။ဒါကဘာမှတောင်းလို့ရှိရ။တက်ပွဲကမနေ့ကတနိုင်းခွဲကနေမနိုင်းခွဲထိတနိုင်းဒီဘာလို့တက်တာလဲ။ဒီအစီအစဉ်ကဖွင့်နေဖြစ်တယ်။လက်ပတ်ကတော့ဒီဆိုင်လေးမိသားတဲ့ရှိတိတဲ့။ဒီခိုင်မှုကတော့ဒီမတော်မရှိဘူး။အဲဒါတော့လည်းမတည်ရဘူး။
ပြည်ကြက်စနေနေ့တုန်းကလည်း TNL တမ်းမလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော်ပူပေါင်းသဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS တို့ကြားနမ်မတူလာရှိုကလန်းဘော်ကမန်ပြင်းရွာသဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒီတိုက်ပွဲတွင်ကြေးရွာသူအမျိုးသမီးတို့တနတ်သိမှန်တေဆုံးသွားခဲ့တယ်လို့မန်ပြင်းဒေသခံစစ်ရှောင်းအကူကြီးပေးရဖို့ဝင်ကိုစော်ရော်ကပြောပါတယ
်။ယုံချုံမှုကတော့မရှိတာတော့ပြေးထားတယ်။ကျန်းကျန်းသွားတဲ့မျိုးသမီးပြောက်ပြန်ချက်ချောက်တဲ့နဲ့ရဲမျိုးသမီးတို့ကဒီမှာပြောက်တဲ့နဲ့ဗာဒမီပြေတောင်းလာမှာတော့ဒီနည်းနဲ့အနောက်ဆောင်ပဲဖြစ်ပြေးလာရင်းနဲ့တတ်ခရရတဲ့အချိန်က18ရက်နေ့ရတယ်၄နာရီမှဖြစ်ပါတယ
်နှစ်ဖက်တိုက်ပွဲတွင်သနတ်သိမှန်ကွယ်လွန်သွားတဲ့မျိုးသမီးကိုမနေ့ကစကြိုလိုက်ပြီးဖြစ်ပါတယ်မန်ပြေရွာတိုက်ပွဲကြောင့်အသက်မန်ပြေကြီးရွာသား90ခန့်ဟာမန်ပြေအောက်ပြာမှာဆစ်ဆောင်နေရပြီးတိမ်မနေစဲဆစ်ရေးချင်နေကြောင့်နေရမပြန်နိုင်သေးဘူးလို့ကိုစော်ရော်ကဆက်ပြောပါတယ်
ကိုကဒီမှာဒီလာရင်ချင်းနဲ့ဆက်ကြတယ်ကလူကြီးရအဖြစ်ဆက်နေတယ်90ကျော်ပါတော့
ကျွန်တော်တို့ကတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတော့ဒီနေရာကိုတ ဒီမှာအကျိုးမပြုဘူးနော်အားလုံးကအကျိုးရုပ်စေတဲ့အနေထားဖြစ်တယ်။ကြားခံအဖွဲ့အစည်းလားတာတရနိုင်ငံတစ်ခုလားအဲ့လိုအနေထားတော့ကျိုးပန်းခဲ့တယ်ဒါပေမဲ့အဆင်မပြေခဲ့ဘူး။ခုလောဆယ်တော့ကျိုးစားနေတဲ့အဆင့်တော့ရှိနေမှာပေါ့နော်။တိုင်းဒါသာဖွဲ့အချင်းချင်းဖြစ်ပွားနေတဲ့စည်ရေးပဋိပက္ခတွေကိုနိုင်ငံရေးရသွေးဆုံဆွေးနွေးရေးနည်းလမ်းနဲ့ဖြေရှားဖို့လိုတယ်လို့ရှမ်းပြည်နယ်ပ ရှင်မြတ်ဘုရားမြို့ကိုဖြစ်သွားတယ်။ဒီကကနေဘွယ်မှာဖြစ်ရတဲ့ကိစ္စတွေလေအားလုံးကနေဘွယ်ကိုတက်လာရင်ဖြစ်နေပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းနံပါတ်မြို့နယ်တေရပတ်မှာအောက်တိုဘာလကစပြီးတော့တောင်ပိုင်းရှမ်းပြည်သမတော်အာစီအက်ဆက်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တီအန်အယ်လီတမ်းဘလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော်အက်ဆက်ပီပီပူးပေါင်းသဖွဲ့တွေကြားတိုက်ပွဲဖြစ
ကျွန်တော်တို့ရဲ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ က်ပေးကြပါတယ်မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ဖြစ်တဲ့မိုးလေဝသဆိုင်ရာဥပဒေတရက်ကိုနိုင်ငံတကာကျွမ်းကျင်သူတွေကမ္ဘာ့ဘဏ်ရဲ့အကူအညီတွေနဲ့ရေးဆွဲဖို့ပြင်ဆင်နေကြပါတယ်မိုးလေဝသသတင်းအပါအဝင်သတင်းအတုတွေပြန့်နှံ့လေးရှိတဲ့မြန်မာနိုင်ငံမှာတော့ဒီလိုမျိုးသတင်းတွေကိုတိတိကျကျထုတ်ပြန်နိုင်အောင်ဥပဒေမှာထည့်သွင်းနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာပရမောဆုံးကျင်ရေးဆွဲမဲ့မိုးလေဝသဆိုင်ရာဥပဒေကိုတော့အင်းကြီးချင်းအာရှနိုင်ငံတွေကဥပဒေတွေကိုအခြေခံရေးဆွဲသားမှဖြစ်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါရယ်ကမ္ဘာ့ဘဏ်အကူအညီနဲ့နိုင်ငံတကာပညာရှင်တွေကိုငှားယမ်းပြီးဥပဒေကြမ်းကိုပြုစုသွားမှာပါဒါဆိုရင်1938ခုနှစ်မှာမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဖွဲ့စည်းခဲ့ပြီးနောက်ပရမောဆုံးကျင်ဥပဒေတရရေးဆွဲမဲ့အစီအစဉ်ဖြစ်ကြောင်းလည်းညွှန်ကြားရေးမှူးချုပ်ဦးကျော်မိုးကပြောပါရယ
်ကမ္ဘာနိုင်ငံဒီဒီမှာမိုးလေဝသဌာနတွေရှိကြတယ်ပေါ့နော်တို့မှာအကုန်လုံးအိုးဥတွေတွေရှိကြတယ်ကျွန်တော်တို့ဌာနဒါဆက်ပြီးတော့ဖွင့်ခဲ့တာ1939တည်းကဖွင့်ခဲ့တယ်အခုချိန်ထိပေါ့နော်ဒီစားရစားတဲ့နဲ့ဘာမှမရှိခဲ့ဘူးပေါ့နော်အဲဒါကကမ္ဘာမိုးလေဝသနေပြီးတော့လက်ညွန်တဲ့ဥစ္စာတွေပဲကျွန်တော်တို့ကဟိုဆောင်ရနေတော့ပေါ့နော်ဒီတခြားနိုင်ငံတွေနေပြီးဥတွေတွေနေဥတွေတွေမရှိတဲ့အကြောင်းတော့ဒီဟာကိုဆက်ပြီးတော့မှကျွန်တော်တို့အကောင့်ထဲပို့တာပါခင်ဗျာဟုတ်ကဲ့
ဆယ်စုနှစ်ပေါင်းများစွာမိုးလေဝသဥပဒေတိတိကျကျမရှိတဲ့အတွက်လည်းမမှန်ကန်သတင်းဖြန့်ချိမှုတွေနဲ့လည်းမကြာခဏကြုံရလိမ့်ရှိပါတယ်ဥပဒေတည်ပြဋ္ဌာန်းပြီးတော့ဒီလိုအခြေအနေတွေကိုပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဦးကျော်မိုးကပြောပါတယ
်။အဲလိုပါလာရင်လည်းပါလာမယ်ဒီလိုမျိုးဘောနော်ဒီပြည်သူ့အထိတ်အကန့်အဖြစ်အောင်လုပ်နေတဲ့လူတွေတို့နိုင်ငံရေးပြောကအကြောင်းလို့နိုင်ငံရေးဟိုလုံဆောင်မှုအခုတော့ကြောင်းလုပ်ချင်တဲ့လူတွေမျိုးတွေဆိုတော့အမျိုးစေတော့ဒါဟိုတောက်တဲ့ကြောက်ကကြီးတို့ဘာလို့လဲဒါအေးယူမယ်ဆိုရင်ရေးအချက်ကနေပေါ်ညွှန်ကြားတာအဲလိုမျိုးတွေဆိုရင်တော့အေးယူလို့ရတယ်။ကျွန်တော်တို့သဘောတော်ကနေတော့ကျွန်တော်တို့ကတော့အခုအမှားတော့ဟိုဆောအများနဲ့ပြောနေကျွန်တော်တို့မှာဥရေတွေမရှိသေးဘူးဥရေတွေမရှိသေးတော့ကျွန်တော်တို့အခုအချိန်ကြီးတော့ဘာမှလုပ်လို့မရသေးဘူးဒါပဲကျွန်တော်ပြောနေတာပါဟုတ်ကဲ့
နိုင်ငံတကာကျွမ်းကျင်သူကူညီနဲ့ဥပဒေကျရေးဆွဲပြီးနောက်ပြည်တွင်းကဥပဒေပညာရှင်တွေကအပိတ်ဆက်လက်ရေးဆွဲဖို့လဲစီစဉ်ထားတာပါမိုးလေဝသဥပဒေတွေပေါ်ထွက်လာမယ်ပေါ်မိုးလေဝသပညာရှင်ဦးထွန်းလင်ကလည်းကြိုဆိုလိုက်ပါတယ
်ဒါကောင်းပါလေဒါလုံးဝမဟုတ်နော်ဟိုဒီမှာအမျိုးစုံရှုပ်ထွေးနေတော့ဆိုတာဟိုတတမန်ဘဟုတ်လာရင်ရှောက်တင်နေရတယ်များနေတာဟိုသူကပြောတာကဟိုအဲ့လိုရွေချယ်ရှိရှိတဲ့နိုင်ငံကြီးရွေချယ်တဲ့လုပ်တဲ့ဟာတွေကဒါဟောထုတ်ဖို့အတွက်သူကဒါလုပ်တယ်လို့ပြောတာလေပြောတာလေဆိုတာဆိုတော့ကောက်ပါလေဒ
ါမိုးလေဝသသတင်းတွေအပါဝင်သတင်းတူတွေဟာမြန်မာနိုင်ငံကအင်တာနက်လူမှုကွန်ရက်ဒီမှာမကြာခဏပြန့်နှံ့လေးရှိတဲ့ပြီးမကြာသေးခင်ရက်တွေအတွင်းမှာပဲမြန်မာနိုင်ငံမှာအေးလိုင်းဖြတ်နိုင်နေဆိုတဲ့သတင်းတွေပြန့်နှံ့ခဲ့တယ်လို့ငလင်းလောက်ခတ်မယ်ဆိုတဲ့သတင်းမှားမျိုးတွေကလည်းမကြာခဏထပ်ပေါ်လေးရှိပါလေမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့ဌာနကမြန်နိုင်တမျှမြန်မြန်ထုတ်ပေးနေတဲ့သတင်းတွေကိုအားထားကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ
ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါညပိုင်းသတင်းစီစဉ်တွေကိုတော့ည10နာရီအထိလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့တောင်ကြီးတစောင်းတိုင်းမီးဘုံပြန်ပွဲတော်အကြောင်းဖြစ်ပါတယ်။တောင်ကြီးတစောင်းတိုင်းပွဲတော်မီးဘုံပြန်ပွဲတော်ကိုနိုင်ငံတော်ဝန်ကလူပေါင်းတောင်းနဲ့ချီပြီးတော့လာရောက်ပြီးပါဝင်ဆွေးနွေးနေကြပါတယ်။တောင်ကြီးမီးဘုံပြန်ပွဲတော်ကရင်သက်ရှုမောပွဲရာဖြစ်တယ်လို့ပဲတစ်ဖက်မှာလည်းမီးဘုံပြန်တွေကိုပုံစံစမ်းတွေနဲ့လှုပ်လာတာနဲ့အတူပွဲတော်လာပြည်သက်ရဲ့ဘေးကင်းလုံခြုံမှုအတွက်လဲစိုးရိမ်စရာတွေကရှိနေပြန်ပါတယ်။ AP သတင်းဆောင်မတပုတ်ကိုအခြေခံပြီးတော့မတ်တိန်ကြီးထိုက်ပြောပြပေးပါရှင်
။ကမ္ဘာအထူးခြားဆုံးပွဲတော်တွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့တောင်ကြီးမီးဘုံမြန်ပွဲတော်ကိုလက်ရှိကျင်းပနေတာပါ။တောင်ကြီးမြို့ရဲ့ညမှောင်ကောင်းကင်ရံမှာမီးရှူမီးပန်းတွေနဲ့မီးဘုံပြန်လွတ်တင်ပွဲကိုကြည့်ဖို့နိုင်ငံတော်ကလူပေါင်းတောင်းနဲ့ချီပြီးတော့လာရောက်ကြတာပါ။နိုဝင်ဘာလ14ရက်နေ့ကနေ22ရက်နေ့အထိကျင်းပနေတဲ့ဒီနှစ်တောင်ကြီးတစောင်းတိုင်းပွဲတော်မှာတော့မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဆက်ရွှေတိုက်နောက်ရှေးဟောင်းပုဂံတို့ကိုဖော်ကျူးထားတဲ့မိဘုံမြန်တွေလည်းပါပါတယ်တောင်ကြီးသူဆီယမနန်းစုစန္ဒီထွန်းကတော့အသက်10နှစ်ကတည်းကနေအခုအသက်28နှစ်အထိဒီပွဲတော်ကိုလာကြည့်နေတာလို့ပြောပါတယ်
There are two types of fire hot air balloons. The first one is with a lantern.
မီးဘုံမြန်က2မျိုးရှိပါတယ်ခဲ့။တစ်မျိုးကမီးအိမ်ချိတ်ထားတာဖြစ်ပြီးနောက်တစ်မျိုးကတော့မီးရှူမီးပန်းတွေချိတ်ထားတာမျိုးပါတဲ့။သူကတော့မီးရှူမီးပန်းတွေကိုပိုးပြီးတော့ကြိုက်ပြီးတော့တိတ်လဲစိတ်လုံရှားစရာကောင်းပါတယ်လို့ပြောသွားတာပါ။တောင်ကြီးတစောင်းတိုင်းပွဲတော်ကမီးဘုံမြန်ပြိုင်ပွဲတွေလည်းရှိပါတယ်။မီးဘုံမြန်တစ်လုံးဖြစ်ဖို့ကပုံစံပေါ်လိုက်ပြီးတော့ကုန်ကျစရိတ်ချက်15သိန်းလောက်ကနေသိန်း60လောက်အထိကုန်ပါတယ်။စုရရင်တော့သိန်း100ကျော်လောက်ရပါတယ်။တောင်ကြီးသူနန်းစုစန္ဒီထွန်းကတော့လူတွေကစုရပုထဲသူတို့ရဲ့အမှုပညာဖန်တီးမှုကိုပို့ပြီးတော့ပြချင်နေကြတာလို့ပြောပါတယ်။မနစ်တုံးကဆင်းရုပ်မီးဘုံမြန်ချိုးပြီးဒုတိယစုချိတ်ခဲ့တဲ့ David Jew ကတော့မီးဘုံမြန်ဘယ်လိုလုပ်ရမလဲဆိုတာကိုအခုလို့ပြောပြပါတယ်။
ရင်းဆုံးတော့ရှမ်းစက်ကူတွေကိုစုရပါတယ်။နောက်အဲဒီစက်ကူတွေကိုဆေးချက်ပြီးစက်ကူတွေကိုတစ်ခုနဲ့တစ်ခုကတ်ရပါတယ်။ဒါတွေပြီးတော့မှဖြုံသီးပုံစံမျိုးချိုးပါတယ
်။ဆေးရုံမီးဘုံမြန်ကိုမနစ်တုံးကတော့သူ့တငယ်ချင်းတယောက်နဲ့သတင်းသုံးပတ်လောက်အချိန်ယူပြီးလုပ်ခဲ့ရတဲ့အကြောင်းနဲ့ဒီနှစ်မှာတော့အလုံးမအားလို့ဝင်မပြိုင်နိုင်ဘူးလို့လဲ David Jew ကပြောပါတယ်။
မီးဘုံတွေတက်သွားပြီးမှမီးရှူမီးပန်းတွေပေါက်ပါတယ်။ဒီခိုက်တံလေးကိုဘာနဲ့မှမလဲနိုင်ပါဘူး
။စီကားလာတဲ့မီးဘုံမြန်ပွဲတော်မှာဘေးအန္တရာယ်တွေကလည်းရှိပါတယ်။မီးစာတွေရန်တွေထက်ပြီးလွတ်တင်တဲ့မီးဘုံမြန်တွေမိုးပေါကိုပြန်တက်ပျောက်ွယ်မသွားဘဲလူအုပ်ထဲကိုပြန်ပြုတ်ကြတာမျိုးကလည်းရှိပါတယ်။နှစ်တိုင်းလိုလိုပဲမီးဘုံမြန်ပြုတ်ကြတဲ့မတော်တဆမှုတွေကဖြစ်နေတာပါ။ဒီနှစ်မှလည်းမီးဘုံမြန်တစ်လုံးမီးလောင်ပြုတ်ကြလို့တဦးသေးဆုံးပြီးတချို့ကိုစေးယုံတင်လိုက်ရတယ်ဆိုတဲ့သတင်းတွေလည်းရှိနေပါတယ်။တောင်ကြီးတစောင်းတိုင်းပွဲကိုလာကြည့်ချာသူတွေတင်းမှာတော့နိုင်ငံသားတွေလည်းပါပါတယ်။အိန္ဒိယနိုင်ငံသားမြန်မာနိုင်ငံမှာအလုလာလုပ်နေတဲ့အသက်33နှစ်အရွယ်အာရှရပ်သင်္ခါကတော့အခုလိုပြောပါတယ
်။ပွဲတော်ကတော့တကယ်အမခံပါပဲဗျာ။ရာဇဝင်နဲ့ကြည်ပြီးရှိလာခဲ့တဲ့ဆင်လာအတိုင်းပဲဒီကနေ့ဒီလူတွေတကယ့်ကိုစိတ်ပါလက်ပါနဲ့မရိုးရအောင်စမ်းထွင်ပြီးလုပ်နေကြတာပါဒီမှာတွေ့ရတဲ့မီးရှူမီးပန်းတွေကလည်းမျိုးစုံပါပဲ
ဗုဒ္ဓဘာသာရဲ့နေရုနေ့မြတ်တစ်ခုဖြစ်တဲ့တစောင်းမုံလှပြီနေ့မီးဘုံမြန်ပွဲတော်ကိုတော့နိုင်ငံတော်မှကျင်းပနေကြတာပါဒီနှစ်တောင်ကြီးမီးဘုံမြန်ပွဲတော်မှာတော့မီးဘုံမြန်အလုံး400လောက်လှုပ်တင်มาဖြစ်ပြီးနိုဝင်ဘာလ22ရက်နေ့တစောင်းမုံလှပြီနေ့အထိကျင်းပမှာပါတစောင်းမုံလာပြီကျော်တရက်နေမှာတော့မီးဘုံမြန်ပွဲတော်စုရသူတွေကိုစုချီးမြှင့်มาဖြစ်ပါတယ်ရှင်
။တောင်ကြီးမီးဘုံမြန်ပွဲတော်အကြောင်းမတ်တိန်ကြီးထိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီမြန်မာနိုင်ငံမှာအိမ်အောင်မရှိဘဲနဲ့ကိုဝင်ရပြီးတော့သားသမီးမွေးဖွားခဲ့ကြတဲ့အမျိုးသမီးတွေဟာ ဘဝရည်ရည်အခက်ခဲတွေနဲ့ကြုံရလေးရှိပါတယ်။အထူးသဖြင့်ကတော့ဒီသားသမီးရှိပြီးတော့ခင်မွန်းတယ်မရှိတဲ့အမျိုးသမီးတွေကိုအတိုင်းဝိုင်းကနေဝိုင်းပြီးတော့ကျင်နာကိုခံရလေးရှိတတ်တာကြောင့်ဒီလိုမျိုးအခက်မကြုံရအောင်အမျိုးသမီးတွေကိုအကူအညီပေးရေးအစီအစဉ်တွေဟာလည်းထွက်ပေါ်လာနေပါတယ်။ဒီအကြောင်းကို AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းဦးကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အင်းတော့မရှိတဲ့ကိုဝင်ဆောင်မျိုးသမီးတွေအနေနဲ့မွေးလာတဲ့သားသမီးကိုဆွတ်လွတ်မလားလူတွေပြောဆိုခံပြီးပြုစုပြောထောင်မလားဆိုတာဆုံးဖြတ်ရတာဟာကြီးမားတဲ့စိန်ခေါ်မှုတစ်ခုပါဒီလိုလူတွေထဲမှာတော့ကိုကြီးကိုယ်တော်မထိခိုက်အောင်အမြင့်ရင်းကိုမပြောလို့တဲ့အသက်16နှစ်အရွယ်အမျိုးသမီးတူလည်းအပါဝင်ဖြစ်ပါတယ်ရေပိုးတဲ့ကောင်းလေးတစ်ယောက်နဲ့လူငယ်သဘာဝချစ်ချက်ရကကိုဝင်ရလာတဲ့အချိန်မှာလက်မထပ်ဘဲဆွန့်ပစ်ခံခဲ့ရတာလို့လည်းသူကပြောပါတယ်ကိုဝင်ကိုလာရှိလာတဲ့အချိန်မှာတော့မိဘတွေရဲ့တိုက်တွန်းချက်အရခင်မုန်းမရှိတဲ့အမျိုးသမီးတွေရဲ့သားသမီးတွေကိုပြုစုဆက်ရှောက်ပေးနေတဲ့ဂေယာတစ်ခုမှလည်းထားခဲ့ဖို့စီစဉ်နေပါတယ်
။လေမိုးပြီးရင်တော့ဘယ်လိုလုပ်လဲ။ဟိုဆရာမရတော့ခလေးကိုထားခဲ့မှရမှာ။ပြီးတော့အဲ့ဟိုလည်းပြန်ခေါ်လို့မရဘူး။အဲ့ဟိုပြန်ခေါ်လို့ရှိရင်ရပ်ွက်တွေကပြောမှာလေ။
ရန်ကုန်တိုင်းတန်လင်းမြို့နယ်ကမြင့်မုံမြတ်တာဖောင်ဒေးရှင်းကတော့အင်တာနက်မရှိဘဲသားသမီးမွေးဖွားလာကြတဲ့အမျိုးသမီးတွေကိုအကူအညီပေးဖို့ရည်ရွယ်ဖွင့်လှစ်ထားပါ။အင်တာနက်မရှိဘဲကိုဝင်ရလာတဲ့လူနာအမျိုးသမီးကရှက်လွန်းလာကြောင်းကိုယ့်ကိုယ်အဆုံးစီရင်ခဲ့ပြီးတဲ့နောက်အခုလိုအကူအညီပေးစင်တာဖွင့်လှစ်ခဲ့ရတာလို့လည်းမြင့်မုံမြတ်တာဖောင်ဒေးရှင်းထူထောင်သူဒေါက်တာမြတ်စန္ဒတန်ကပြောပါတယ်။မြန်မာနိုင်ငံမှာအင်တာနက်မရှိဘဲသားသမီးရလာတာမျိုးကိုကြေကြေပြန့်ပြန့်လက်မခံကြသေးဘူးလို့လည်းဆိုပါတယ်
။အခုခေတ်ကလူငယ်လူငယ်ပတ်ဝန်းကျင်ရောက်လက်ခံတယ်စင်ကမာသားကိုလက်ခံနေဆိုတာတည်းနားလည်ပေးတာပေါ့လူကြီးမိဘတွေလူကြီးတွေမိဘတွေရွာဘက်တောဘက်အတိုင်းဝိုင်းနေလက်မခံနိုင်သေးဘူးနားမလည်နိုင်သေးဘူးပြောရမှာပေါ့
မွေးလာတဲ့ကလေးတွေကိုထားခဲ့ဖို့ရောက်လာကြပေမဲ့အမျိုးသမီးအများစုဟာလက်တွေ့မှာတော့အခက်အခဲတွေရင်ဆိုင်ရမှာဖြစ်ပေမဲ့သားသမီးတွေကိုအိမ်ပြန်ခေါ်သွားလို့ရှိကြတယ်လို့လည်းဒေါက်တာမြတ်စန္ဒတန်ကပြောပါတယ်ဒါပေမဲ့အမျိုးသမီးအများစုအနေနဲ့ပတ်ဝန်းကျင်ကနှိမ်တဲ့အဖြစ်မျိုးကျောင်းပညာတပိုင်းတစ်စားဖြစ်ရတာမျိုးတွေလို့ဘဝမှာအခက်အခဲတွေနဲ့လည်းကြုံရတတ်ပါတယ်။ဒီတွေ့လဲအမျိုးသမီးရင်းနဲ့မင်းကလေးငယ်တွေဟာအန်ဒီရဲ့များလာတဲ့ဥပဒေမဲ့ကိုဝင်ဖြစ်ချတဲ့လမ်းကိုရွေးချယ်တာတွေလည်းရှိပါတယ်။ဒီလိုခြေနေမျိုးတွေကိုကာကွယ်နိုင်မှုနဲ့မိသားစုစီမံကိန်းအတွက်ကျန်းမာရေးအသိပညာပေးနိုင်မယ့်အစီအစဉ်တွေလည်းလိုအပ်နေတာပါ။ကုလသမဂ္ဂလူ့ရည်ရန်ပုံငွေအဖွဲ့ UNFPA ကဒေါက်တာယေရနာကတော့အထူးသဖြင့်လူငယ်တွေအတွက်ပညာပေးစီစဉ်နေလိုအပ်နေတယ်လို့ဆိုပါတယ
် So the services need to be more welcoming to the adolescent and youth
တခုခုဆုံးဖြတ်ပြောဆိုတာမျိုးအစိုးမြင်တာမျိုးခွဲခြားဆက်ဆံတာမျိုးတွေမလုပ်ဖိနဲ့လူငယ်တွေကိုနွေးနွေးထွေးထွေးနဲ့ဝန်ဆောင်မှုပေးသင့်ပါတယ်
မြန်မာနိုင်ငံကနေပညာချွမ်းကျင်သူလူငယ်တချို့ကလည်းပြူပြူမေးဆိုတဲ့ app တစ်ခုကိုဖန်တီးပြီးလူငယ်အမျိုးသမီးတွေကိုတပတ်တလန်းကကျန်းမာရေးအသိပညာပေးနိုင်မှုကြိုးပမ်းနေကြတာပါအထူးသဖြင့်ကတော့လက်ကင် mobile phone တွေအသုံးများလာနေတဲ့မြန်မာနိုင်ငံကလူငယ်တွေကြားပညာပေးနိုင်မှုရည်ရွယ်ထားတဲ့အကြောင်းကိုကိုတက်အဖွဲ့ကလူငယ်တူဖြစ်တဲ့မဖြိုးတင်စာဦးကပြောပါတယ
် sex education app တဲ့ app တွေကိုမြန်မာနိုင်ငံမှာတုံးလိုက်တဲ့ခါကျရင်သူတို့ကဒီ app education နေပြီးတော့သူရဲ့ knowledge တွေကိုလေ့လာမယ်အဲ့ခါကျရင်သူလူကြီးတွေပြောစရာမလိုဘူးသူဘာသာသူလို့ knowledge တွေလေ့လာပြီးတော့အသိပညာရပြီးတော့ကိုယ့်ဘာသာကိုစင်ချင်ပြီးတော့နေထိုင်တတ်လာမှာ
စာသင်ကျောင်းတွေမိဘတွေကလင်းပညာပေးရေးကိစ္စတွေကိုရှောင်ရှားလေ့ရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီး6ဦးမှာ2ဦးနှုန်းသာကိုဝင်တားနိုင်တဲ့အခွင့်အလမ်းရရတယ်လို့လေကုလသမဂ္ဂလူ့ရေရန်ပုံငွေအဖွဲ့ UNFPA ကပြောဆိုထားတာပါ2014ခုနှစ်ကကောက်ယူထားတဲ့သကောင်စီးရင်အရာဆိုရင်လဲမြန်မာနိုင်ငံမှာအသက်15နှစ်ကနေ19နှစ်ကြားအမျိုးသမီးတွေမိဖွားမှုနှုန်းဟာတစ်နှစ်ကို5000နီးပါးရှိနေပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့အင်္ဂါညချမ်းသတင်းလှော်တွေကတော့ဒီလောက်ပါပဲ VOE မြန်မာပိုင်းကနေထုတ်လင်းပေးခဲ့တဲ့အတန်လှွင့်အစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေနဲ့ပတ်သက်လို့သောတာရှင်တွေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ VOE မြန်မာပိုင်းအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-239-382-9994ဖြစ်ပါတယ်ရှင်အခုနောက်ထပ်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတစ်ခုဖြစ်တဲ့အင်ငါညတရရဲ့လေလိုက်အစီအစဉ်ကိုနားဆင်ကြရဖို့ရှိတာမို့အောက်မျောနားဆင်နိုင်ကြပါရဲ့ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ20ရက်အင်္ဂါညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုနားဆင်ကြရအောင်ပါရှင
်မေဂန်ပြည်တော်စုမှနေထိုင်သူ sorry သတင်းတော့ Jamal Khashoggi ဒီဆုံးခဲ့တဲ့ကိစ္စတံခါးဖရန့်ဆိုရဘာရီဆုံးဖြတ်ထားတယ်လေဒီတတ်မှုကြောင့်မေဂန်ပြည်တော်စုနဲ့ sorry အကြားဆက်ဆံရေးအပေါ်မှာဘယ်လိုသက်ရောက်မှုတွေရှိမလဲဆိုတာတွေဝါရှင်တန်နိုင်ငံရေးမှာရှင်းရှင်းလင်းလင်းမသိရသေးပါဘူးပြည်ခဲ့တဲ့လဒူရကီမှာဖြစ်ပွားခဲ့တဲ့ဒီလူသတ်မှုမှာ sorry မင်းသားမိုဟာမက်ဘင်ဆလမ်ကအမိန့်ပေးတယ်ဆိုပြီး CIA ဘူထောင်းလိုင်းအေဂျင်စီကယုံကြည်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တပ်ဖက်ဒေါ်နယ်ထရန့်ကတော့ sorry ရင်ရှိစံမင်းသားနဲ့ပတ်သက်တဲ့မေးခွန်းတွေကိုထပ်ခါတလဲလဲစကားလမ်းကြောင်းလွှဲပြောလို့ရှိပါတယ်။ sorry ရာဒီဗျာဘက်ကဖြည့်ပြတ်တဲ့ပတ်သက်လို့အမျိုးမျိုးပြန်ပြောင်းပြောနေသလိုဒီလူသတ်မှုမှာပါဝင်ပတ်သက်မှုမရှိဘူးဆိုပြီးအခိုင်အမာညှင်းဆုံနေပါတယ်။အခုအချိန်ထိသမ္မတထရန်ကသတင်းတော်ဂျမယ်ကိုရှော့ဂျီကိုဘယ်သူတတ်ဖို့အမိန့်ပေးခဲ့တယ်လဲဆိုတဲ့အပေါ်ထုတ်ပေါ်ပြောဆိုခြင်းမရှိသေးပါဘူ
း။ဒါမဲ့နေ့ရက်လောက်မှာအစီအစဉ်အပြည့်စုံကျွန်တော်တို့ထုတ်ပါမယ်။တနင်္လာဓမ္မဘုံအင်္ဂါလောက်ဖြစ်ပါလိမ့်မယ်
။ဒီတတ်မှုမှာရှေ့မင်းသားမိုဟာမက်ဘင်ဆလမန်နောက်ွယ်ကပါနေတယ်လို့ CIA အနေနဲ့သုံးသပ်ပါလားဆိုပြီးနေတဲ့အခါမှာဒေါ်နယ်ထရန်က
They haven't assessed anything yet. It's too early. It's a very premature report.
ဒီကိစ္စဘာမှသုံးသပ်ချက်မပေးရသေးပါဘူး။သိစောပါသေးတယ်အစီအကံသာကလည်းအချိန်မကျသေးပါဘူးဒါပေမဲ့ဖြစ်နိုင်ချေရှိနိုင်သလားကျွန်တော်တို့ကြည့်ရပါလိမ့်မယ
်အေရှေမင်းသားသတင်းတော်ကိုရှိုကြီးအသက်ခံရမှုမှာသူမပါဘူးဆိုတော့အနည်းဆုံး5ချိန်လောက်ပြောခဲ့တယ်ဆိုတဲ့အကြောင်းသတင်းဝင်တွေက Fox ရုပ်သံနဲ့တွေ့ဆုံမေးမြန်းကမ်းမှာသမ္မတထရန့်ကပြောပါတယ်မင်းသားဆယ်မန်ကသူ့ကိုလိန်ခဲ့တာမဖြစ်နိုင်ဘူးလားဆိုတဲ့မေးခွန်းကိုလည်းသမ္မတထရန့်က
I don't know. You know, who can really know? But I can say this. He's got
ကျွန်တော်မသိပါဘူး။ဒါတော့ဘယ်သူသိနိုင်မလဲ။ဒါပေမဲ့ကျွန်တော်ပြောနိုင်တာကသူလူတော်များများကိုပြောနေတယ်။သူဒီကိစ္စမသိပါဘူးဆိုပြီးတော
့ All the Tolley Comedy ကဒီမိုကရက်မတ်အဒန်ရှရစ်ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
်။ It's very difficult for me to conceive of a murder of a prominent journalist
and the other one is being carried out we ban 32 the other who a shame not to be and tap pho so the case so that the young boy take cut by
american talent in taiwan ye ji that 30 che ko lekhan mo all the democrat mat di ga tamara trump ko tai twin ni da ba lutto mat aran shrif ga abc yotan ko khu lo byo ba de
it's vitally important that this administration not allow itself to become
america so ya ko dai sorry back ga phong kwen ni de zalan ne ma ma pa mi bo take ko ye ji ba de အရှေ့မင်းသားရဲ့ပါဝင်မှုကိုဖုံးကွယ်ရမှာမပါမိဘူးပါ။ sorry ဆိုရကကဘာမှာသူတို့အနေထားကိုသူတို့ကိုယ်တိုင်အစ်စ်နှိမ့်လိုက်တာပါ။သူတို့ကိုသူတို့ဆွဲချပြီးပါပြီ
။ CIA အနေနဲ့ဘလိုဝဲသုံးသက်ချက်ထုတ်ပြန်သတင်းတော့ကိုရှော့ကြီးကိုတတ်ဖို့ဘသူကအမိန့်ပေးတယ်ဆိုတာအပြည့်အစုံဆုံးဖြတ်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကလည်းပြောဆိုနေပါတယ်။Republican မတ်တချို့ကတော့တီးခန့်စိတ်ရှည်ဖို့ပြောဆိုနေပါတယ်။အထက်လွှတ်တော်ထောက်လှမ်ရေး Committee Republican မတ် Roy Blunt က
Let's see what the president says on Tuesday if we're going to deal with this relationship
ငါနေတော့ဗာပြောတယ်ဆိုတော့စောင့်ကြည့်ဖို့လိုပါလိမ့်မယ်ဒီကိစ္စကျွန်တော်တို့ဖြေရှင်းမယ်ဆိုရင်အရှိလေပိုင်းဒေတာအာနာချင်းခွင်းရှာပေါ်တက်ရောက်မှုရှိနေတယ်လို့ပြဿနာလုံနေတဲ့အီရန်နဲ့အာနာထိန်းကြီးရဲ့ကိစ္စအပေါ်မှာလည်းရိုက်ခတ်မှုရှိမှာဖြစ်ပါတယ်ကော်ရှော့ဂျီတေဆုံးခဲ့မှုနဲ့ပတ်သက်ပြီးဘာတွေပြောဆိုနေတယ်ဆိုတော့ကျွန်တော်တို့ကိုယ်တိုင်သေချာသိဖို့လိုပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါပထမဦးဝင်နိုင်ငံရေးဆိုင်ရာမှာဗျူအပြင်Saudi Arabia ဟာအမေရိကန်ပြည်ထောင်စုအတွက်လုပ်ကိုင်းနေစီးပွားရေးခွင့်လန်းနေစီးပွားရေးဖွံ့ဖြိုးမှုတွေအတွက်အများကြီးထောက်ကူပြုထားတဲ့ဆိုပြီးသမ္မတ Trump ကပြောဆိုထားကြောင်းပါခင်ဗျာ
မ ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မြော်နေကြတဲ့အင်္ဂါညဓာတ်ရိုက်လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညွန်ဦးနဲ့အတူထုတ်လုပ်သူမသိန်ကြီးထိုက်ထုတ်စီစဉ်တင်ဆက်ပေးမယ့်အင်္ဂါညဓာတ်ရိုက်လီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံဒဲမှာရှိတဲ့ဒီ IDPs ပေါ့နော်မွတ်စလင်ဒုက္ခသည်စခန်းတွေအခြေအနေဖြစ်ပါတယ်စစ်တွေအနီးမှာရှိတဲ့ဒုက္ခသည်စခန်းတွေကနေပြီးတော့ထွက်ပြေးလာတဲ့ကလေးငယ်တွေပါဝင်ဒုက္ခသည်တရားကျော်ဒီလှေပြက်ပြီးတော့ရန်ကုန်တိုင်းကြောက်တန်းမြို့နယ်အနီးဆဲရောက်လာလို့အာဏာပိုင်တွေကခေါ်ယူထိန်းသိမ်းပြီးတော့သူတို့မူလစခန်းတွေကိုပြန်ပို့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်ပြန်ခေါ်ယူရေးမအောင်မမြင်ဖြစ်နေတဲ့အချိန်မှာပဲခုလိုမျိုးမြန်မာနိုင်ငံတွေကဒုက္ခသည်စခန်းတွေရဲ့နောက်ထပ်အခြေအနေတစ်ခုကိုကျွန်တော်တို့မြင်လိုက်ရတာပါသူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲ့ဒီကလေးကဒုက္ခသည်စခန်းတွေထဲမှာ6နှစ်ကျော်လောက်ကိုနေထိုင်ခဲ့ကြရတဲ့သူတွေဖြစ်ပါတယ်ဒါကြောင့်မလို့မြန်မာနိုင်ငံတွေကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ယက်တီရေးသူတို့ရဲ့အနာဂတ်အာမခံချက်အာဏာပိုင်တွေဘယ်လိုများဆောင်ရွက်ပြီးထားသလဲဆရဒီမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးစိတ်ဝင်းပါဦးစိတ်ဝင်းကတော့ Inter News အဖွဲ့ကြီးရဲ့ဒီသတင်းပညာရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်သတင်းစာသမားတူဦးလည်းဖြစ်ပါတယ်နောက်တူကတော့ Ranger ဒုက္ခသည်ကိုယ်တိုင်က Ranger ဒုက္ခသည်တခုတူပါမြန်မာနိုင်ငံတည်းကပါဦးလာထွန်းပါနောက်တူကတော့ Hindu ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ Hindu ခေါင်းဆောင်တူဖြစ်တဲ့ဦး Henry သုံးယောက်လုံးလေးလိုင်းပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ကိုစိန်ဝင်းကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ပြီကြားပါပါခင်ဗျာ
ဟုတ်ကဲ့ကိုစိန်ဝင်းကျွန်တော်ခုနကပြောလို့ပေါ့ပြီးခဲ့တဲ့ရက်ပိုင်းကပဲဒီစစ်တွေဘက်ကဒုက္ခသည်စခန်းကနေပြီးတော့ဒုက္ခသည်တွေမလေးရှားဘက်ကိုပြေးကြရင်းနဲ့ရန်ကုန်မှာပဲဖမ်းမိတယ်သူတို့ပြန်ပို့လိုက်ပါပြီအဲ့တော့ဘာပြောပြောဒီဒုက္ခသည်စခန်းကမွတ်စလင်တွေရဲ့အခြေအနေပေါ့အဲ့တော့တကူကအားစိုက်ပြီးတော့ပြောနေကြတာကဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဒုက္ခသည်တွေပြန်ခေါ်ရေးဒါကိုပဲပြောနေပြီမဲ့တကယ်မြန်မာနိုင်ငံထဲမှာကိုရှိပြီးသားဒုက္ခသည်တွေမွတ်စလင်ဒုက္ခသည်တွေရောဟိန္ဒူဒုက္ခသည်တွေရောဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တည်တည်ကြာကြာသတင်းမီဒီယာပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေရောလူတွေကရောအားဟိုအားယူပြီးတော့တင်ပြနိုင်မှုရှိရလားခင်ဗျမရှိပါဘူးဟ
ိုဟာလေဒုက္ခသည်တွေဒီကျွန်တော်တည်တလောက်ကတော့စစ်တွေမှာပတ်ဝန်းကျင်ကဒုက္ခသည်စခန်းတွေမှာဝင်ပဲအခက်အခဲတွေအများကြီးရှိတယ်နောက်ပြီးတော့ဘာလဲဆိုတော့သူတို့ရဲ့အနာဂတ်ရေးနေတဲ့မီဒီယာတွေเออเนาะโอ้มุสลิมดุขะเตสะคันออกมาเปียวเนี่ยดิฮินดูดุขะเตสะคันมาโหเว้ยเลขาไม่ย่าดา3 5จ่อดาซาตะเพียงอะละမျိုးดิผิดละเว้ยคาจาတော့ကျွန်တော်တို့ဟိုဟိုအနေထားတွေကိုတိုင်းခြားလို့ရတယ်ဟိုပို့ဟိုရေဘူးရအားဖြင့်မုစလီဟိန္ဒူဒုခะเตတွေကိုဟိုပို့ပြီးတော့ဖေဗာပေးတဲ့အနေထားရှိတယ်လို့ဟိုအများကသိထားကြတဲ့အနေထားမှာတော့အဲ့တော့ဒုက္ခသည်စခန်းကြီးကကြာလာတယ်ဒီနှစ်တွေကြာလာတယ်အခုဆို6နှစ်ကျော်လာပြီနော်ဒီကတူတို့တွေရဲ့သာသမီတွေပညာရေးတွေဒါတွေဘာမှလည်းမရှိဘူးပြီးတဲ့နိုင်ငံသားကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းဘာမှကြီးကြီးရာရာမရှိဘူးအဲ့တော့သူတို့ကိုယ်တိုင်ကလည်းနောက်သူတို့ဟိုသူတို့ကိုလည်းနေရာချဖို့ဟာကိုသူတို့ရဲ့နေနေဟိုနေဖို့နေရာတွေချဖို့ဟာမျိုးမရှိဘဲနဲ့အဲပြောရင်တော့အော်ဆိုဒီဆိုရအနာဘိုင်းကောင်းတဲ့ပုံတွေအထဲမှာကအာသူတို့ကကမ်တက်အေရီယာတွေထားမဲ့သဘောဖြစ်နေတယ်အဲ့ဒီကအဲ့ဒါဒီအကောင်ကသူတို့တွေကိုဟိုတခြားသောနေရာတွေသူတို့လက်မြောက်ရေးအတွက်ကိုစဉ်းစားတာတွေအများကြီးဖြစ်နေတာပဲ
ဟုတ်ကဲ့ကျွန်တော်ဒီမှာမေးချင်တာကရခိုင်လွှတ်တော်ကဆုံးဖြတ်ထားတာတခုရှိပါလေမောင်းတော်တောင်ပိုင်းမှာဒီမွတ်စလင်ဒုက္ခသည်တွေပြန်ပြီးတော့မထားဘူးပေါ့နော်အခုကျွန်တော်တို့ကြားတော့ကလည်းဒီစစ်တွေဝင်ချင်းပတ်ဝန်းကျင်မှာရှိတဲ့ဒုက္ခသည်တွေဘာတွေကအဲ့ဘက်ပါမှာရှိနေတဲ့အခါကျတော့ဒုက္ခသည်နေရပြန်ရေးမှာအစိုးရကဘာမှမလုပ်ပေးနိုင်တော့ဘူးလားအခုနေထား
အစိုးရအနေနဲ့လည်းအခက်အခဲရှိတစ်ဖက်မှာလည်းအခက်အခဲရှိတယ်နောက်ဟိုသူကတော့လက်ရှိမှာစူးစမ်းနေတာတော့ဟောဟိုဘက်ဒီအိန္ဒိယတရုတ်စတဲ့နိုင်ငံတွေကလည်းဟိုတိုက်တွန်းနေတဲ့အတွက်နည်းနည်းပြန်လက်ခံရေးဆိုတဲ့ဟာကိုပဲတွားနေတာဒါပေမဲ့ဒါကအဲ့ဒီလိုဝုန်းကနေလှုပ်လိုက်လို့လည်းဟိုဒါဖြစ်ရှင်းချက်တော့လည်းမဟုတ်ဘူးဒီဘက်မှာဖြစ်နေတာကဟိုမှာဒီရခိုင်ဒေသရခိုင်ဒေသကဟိုတချို့ပေါ့နော်တချို့ကဒါတွေလည်းဆိုတော့ဒီနောက်ပိုင်းမှာဆိုရင်မွတ်စလင်မရှိမွတ်စလင်မရှိရဘူးဆိုတဲ့ဟာမျိုးတောင်းဆိုတာတွေရှိတယ်နောက်ဟို နောက်ဒီဒုက္ခသူတို့ရဲ့မလုံခြုံမှုဆိုတဲ့အတွက်အဒီဘက်ဒီမှာနေရာမချဖို့ဆိုတဲ့ဟာပေါ့နော်အဲ့ဒါဒီကတော့ကျွန်တော်ထင်တယ်အဲဆွေးနွေးတင်တယ်အဲ့လိုကြီးလုံးလို့ရနိုင်တဲ့အဲအနေထားတော့အဲ့ဒါမျိုးတွေမရှိဘူးသူကအစိုးရအနေနဲ့ပဲတိချကိုင်းအဲအစိုးရအနေနဲ့လည်းကြက်တာတော့အကြက်သေးတော့ရှိတယ်အဲတိုးတော်လည်းပဲအစိုးရကိုယ်တိုင်ကဥမာအဖြစ်ဒီအဲ့ဒီဟာကိုမတွန်းနိုင်လို့ရှိရင်တော့ရမှာမဟုတ်ဘူ
းဟုတ်ကဲ့အခုနောက်တစ်ခုကအကူအညီတွေကိစ္စပါအကူအညီနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဘယ်လောက်ထိ assess ရတယ်လို့ကြားထားပါလဲဒီပြည်တွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေကို
အကူအညီတွေအကုန်လုံးကတော့အကန့်အသတ်နဲ့ပဲသွားနေတာပဲဒီဟာတွေကိုသိတဲ့အတိုင်းနဲ့နိုင်ငံရေးအေးလုံဆောင်မှုတွေအနေအထားကဒီ INGO တွေအေးကနေပြီးတော့ဝင်ရှုပ်တယ်ဆိုတဲ့ဟာမျိုးဖြစ်အောင်လှုပ်ထားကြတဲ့အတွက်အဲ့ဒါတွေအကုန်လုံးမှအကန့်အသတ်ဖြစ်နေကြပါတယ
်ဟုတ်ကဲ့ကိုစိန်ဝင်းလေးလိုက်ပါမှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဒုက္ခသည်တဦးဖြစ်တဲ့ကုလထွန်းကိုပဲတိုင်းရင်မိကြည့်ပါမယ်ကုလထွန်းကြားပါလားခင်ဗျာ
ဟုတ်
ကဲ့ကုလထွန်းကြီးကုလထွန်းကိုတိုင်းကဒီစစ်တွေနားမှာရှိတဲ့ဒုက္ခသည်တွေနဲ့အတူတူရှိနေရဆိုတော့အဲ့တော့တကယ်တမ်းဒီဒုက္ခသည်တွေလက်ရှိကြုံနေရတဲ့မြန်မာနိုင်ငံထဲမှာရှိနေကြုံနေရတဲ့ဒုက္ခသည်တွေအခြေအနေပေါ့နော်တိုးတိုးတိုးလေးအရင်ဆုံးလေးအခြေအနေလေးနောက်ဆုံးတကယ်တမ်းကြုံနေရတဲ့အခက်အခဲကဘာများရှိနေလဲ
ဟုတ်ကဲ့ဒုက္ခဒီစက္ကန့်ကမှာတော့ဒုက္ခတွေဈေးနာနေမှာပေါ့ဗျာနော်လူတွေကအဆက်ဆက်ရရအခြေအနေရှိဘူးဒီမှာဆိုလို့ရှိရင်ကျွန်တော်ဒီကောအစီအကဟိုစီမင်းကိန်းနဲ့စီမင်းကိန်းနဲ့ကိုသူတို့ကဆန်းဒီမှာလောင်းပြေးထားတဲ့ပုံစံနဲ့စားတယ်အခြေကိုလုံးဝသိဖို့မရှိဘူးဆိုတော့ကျွန်တော်ကပူပြီးတော့ခံစားရတာပေါ့နော်ပညာရေးရောစင်မာရေးရောအလုပ်ခံရောဘာမှကိုသိနေရှိဘူးပြီးတော့သူများကသူလူလူတွေဘယ်လိုဘယ်လိုမှဟိုဟာပေါ့ဘဝသင်ခံဖို့ဆိုတာမရှိနိုင်ဘူးဆိုတော့ကျွန်တော်ပြောရရင်ဘာတစ်ခုမှသိနေရှိဘူ
းဟုတ်ကဲ့ကျွန်တော်အိမ်မှာတစ်ခုဖြတ်မြေးချင်တာကအခုဒီစစ်တွေနောက်မှာရှိတဲ့ဒုက္ခသည်စခန်းမှာလူသိမ်းဝင်ကြအောင်ရှိတယ်လို့ကြားပါရတယ်။အဲ့တော့ဒီဒုက္ခသည်တွေကပြောမယ်ဆိုလို့ရှိရင်ဒီရခိုင်တိုင်းသားတွေနဲ့ရောနှောနေတဲ့ရက်ွက်တွေထဲမှာဖြစ်နေတယ်။ဖြစ်နေတော့ဒီဒုက္ခသည်တွေသူတို့နေရက်ကိုပြန်ရေးအတွက်ကိုစိုးရင်စရာရှိတဲ့လုံခြုံရေးပြဿနာရှိတယ်။အဲ့လိုအခြေအနေတွေလည်းအစိုးရဘက်မှာခက်ခဲရှိနေပုံရပါတယ်။ကုလထွန်းအဲ့ဒါဟုတ်ပါလား။
အဲ့ဒါတော့ကျွန်တော်ကဘယ်လိုပြောမလဲ။ကျွန်တော်ကကုသရခိုင်တွေနဲ့စစ်ဆင်ပြီးတော့နေတယ်ကျန်တဲ့ရတဲ့ဒုက္ခစီဒီ IDV 10တွေအစီလာပြီးတော့ PC တွေရောက်တယ်ကျွန်တော်လေးဝေးတယ်ဒီလိုကြီးကျွန်တော်ကစစ်ဆင်ရေးတောင်းတွေရှိတယ်အစီရလို့ပြင်ပြနိုင်တယ်ဒါတွေကမပြနိုင်ကြဘူးမရှိဘူ
းဟုတ်ကဲ့အဲ့တော့ဟိုပြန်ပြီးတော့နေရမှာဒီရခိုင်တိုင်းသားတွေနဲ့တဟဇာတာဖြစ်ဖြစ်နေတိုင်းနိုင်ဖို့အခြေအနေကဖြစ်နိုင်တယ်ပေါ့ဆိုလိုတာက
ပြနိုင်တယ်ပြနိုင်တယ
်ဟုတ်ကဲ့
အစီရလို့ရင်ပြနိုင်တယ
်အစိုးရလို့ရင်ဖြစ်နိုင်တယ်ဆိုတာဘယ်လိုသဘောလဲခင်ဗျအတင်းကျပ်လုတ်ခိုင်းတာကိုပြောတာလားရွှေခိုင်းတာဘလူးမျိုးလဲခင်ဗ
ျဘလူးမျိုးလဲဆိုရင်ကျွန်တော်ကိုဥပမာဆိုလို့ရှိရင်ကျွန်တော်ကနိုင်ငံသားဖြစ်တယ်ကျွန်တော်ကိုလည်းနိုင်ငံသားဆိုပြီးရင်ကျွန်တော်ကဘူရေးရှိမှအရှင်းကြီးလာမယ်ကျွန်တော်ဒေတာဆိုင်ဒီကလည်းကျွန်တော်ကိုဒီလောက်ကြီးမုံမှာမဟုတ်ဘူးအခုကကျွန်တော်ကိုအစီအကူတိုင်းကဥဝင်လာတဲ့သူတွေလူတွေဆိုပြီးတော့ဝါရကျင့်တယ်တော့ကျွန်တော်ရခိုင်ဆိုင်တာဒီဆက်ကလည်း issue ကနေပြီးတော့ကျွန်တော်တို့ဟောပေါ့အမီမစီယာတွေရှိတယ်ပေါ့ခုဝင်လာပြီးတော့ခုဒီကမှာဟောပေါ့နေတဲ့လူပြီးတော့
တ
ော့နေရာတွေရှိတယ
်နောက်တစ်ချက်ကတော့အစိုးရကတောင်ရှိသူတွေပြောနေတာ NVC card ကိုသူတို့လုတ်လိုက်ပေါ့နော် NVC card လုတ်ခြင်းအဖြစ်နိုင်ငံသားဖြစ်ဖို့အတွက်ခွန်လန်းတွေမြန်မြန်ဆန်ဆန်ပွင့်သွားမယ်သူတို့ကလည်းနိုင်ငံသားဖြစ်နိုင်မယ့်အခွင့်အရေးတွေကိုမြန်မြန်အချင်းတူတူတွင်လုတ်ပေးမယ်လို့ပြောနေပါတယ်ခင်ဗျအဲ့တော့ NVC card မလုတ်ကြဘူးလားဒုက္ခသည်တွေက
ကျွန်တော် NVC ကအကြောင်းဆွေးနွေးရရင်အဲ့ဒါအရေးဆွေးနွေးရမှာ NVC ကဆိုတာကျွန်တော်သူတို့ပြောတာဘာအတော့တမမရှိတဲ့လူတွေက NVC ကခံရမယ်ပြီးတော့ပြောတယ်ကျွန်တော်လူတွေမှာကအတော့တစ်ခုမဟုတ်ရင်တစ်ခုရှိတယ်ကျွန်တော်မှာအမျိုးသားစင်တင်ကက်ချီတယ်ပြီးတော့ဟိုဘောသူတို့အရင်ဆွေးဆွေးထားတဲ့ယာယီကက်တွေရှိတယ်ကျွန်တော်လူတွေမှာအတော့တမရှိတဲ့လူတွေပြီးရောက်မှမရှိဘူးသူတို့ပြောတာတစ်ဆင့်ပြောတာ NVC ကဆိုတာဘာအထောက်အထားမှမရှိတဲ့လူကြီးမမယူရမယ်ဆိုပြီးတော့ပြောတယ်။ဒါမဲ့တုတ်ပေးတာကာကြတော့သူတို့ကဟိုပါမွတ်စလင်ဆိုရင်ထုတ်ပေးတယ်ရခိုင်တာအဲ့လိုမျိုးအဲဒါမှတုတ်ပေးတယ်။ပြီးတော့အဲ့ဒီ NVC ကနဲ့ပေါ်ပြီးတော့နိုင်ငံသားဟိုပါဟိုချစ်ချစ်လေးဥပဒေအရပဲကျွန်တော်တို့က6ရင်နဲ့သူတို့ကမသိဘူးဗျ။ကျွန်တော်မောင်တော်ဘူတီတော်ကနေလူ400ကျော်ကျော်အဲ့လို NVC ကသူတို့ကအဲဒါမှပြတော့လူတွေကမသိမနေကိုတွားပြီးရှောက်တယ်။ ဆောက်တာဆာမှာလည်းသူတို့ကဟိုအဆောက်အထည်ကြီးကြီးစုံနေဆောက်တယ်ဒီနေ့ဥပဒေမှာဟိုပေါ့ပုံမှန်ဆောက်ပုံမှန်ဖွင့်ပုံမှန်ငားနေသူတို့ကတွားပြီးတော့ဆောက်တယ်ဆောက်တာကအဲ့တော့သူတို့ကမသိမနေဘူးဥပဒေရနိုင်ငံသားတရားနဲ့ဟာကိုအခုဒီနေ့ချော်ပြီ
းအဲ့ဒါက NVC ကတ်လျှောက်ထားတာအဲ့ဒါက NVC ကတ်လျှောက်ထားတာကိုပြောတာနော
်မဟုတ်ဘူး NVC ကတ်ယူပြီးတော့သူတို့ကနိုင်ငံသားလျှောက်တာတွားပြီးတော့ဆောက်တာ
ဟုတ်ကဲ့အဲ့ဒါတစ်နှစ်ကျော်နေပြီဘာမှအထူးကြတာမရှိသေးဘူးပေါ့
ဟုတ
်တယ်โอเคကုလာထုတ်ရင်ခဏလေးတိုင်းပေါ့ပေါ့နေပြီးပေါ့ခင်ဗျာကျွန်တော်ထားပင်တိုင်းတော်ရရှင်တူဖိတ်ခေါ်ပါမယ်ပင်တိုင်းဥလှနရီကြားပါလားခင်ဗျာဥလှနရီကတော့ဟိန္ဒူဒုက္ခသည်တွေလည်းအကူအညီပေးနေတဲ့ဟိန္ဒူခေါင်းဆောင်တူဖြစ်ပါတယ်အဲ့တော့ခုနကတော့မွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုသိကြားပြီးဖြစ်ပါတယ်ကျွန်တော်တို့ကြားနေလို့ဟိန္ဒူဒုက္ခသည်တွေလည်းအခက်ကြုံနေလို့ကြားပါတယ်ဟိန္ဒူဒုက္ခသည်တွေရဲ့စခန်းရဲ့အခြေအနေလည်းပြောပါအောင်ဗျအ
ဲကျွန်တော်ဥဟန်ဒူပါခင်ဗျာ
ဟုတ်ကဲ
့ဟိန္ဒူဒုက္ခသည်တွေမှလည်းပဲခုနဥစဉ်နဲ့အခုပြောပြရလို့ကြားတယ်ကျွန်တော်စားဝတ်နေရအစအဲလုံးရဲနှစ်လသုံးလအနေစပြီးတော့ဘလို့အထောက်ပံ့မှမရဘူးဆိုတော့နောက်ဆုံးတည်င်းလေးကြီးကြာပါလေခင်ဗျာအဲ့တော့အသားတော့ကလည်းပြဿနာကြီးပုံတက်နေတယ်ပေါ့နော်အဲအဲ့အပိုင်းကိုစပြီးတော့ပြောပြပြပါလေခင်ဗျာ
ဟုတ်ကဲ့
အဲ့တော့ဟိန္ဒူရဲ့ဒုက္ခလည်းမသေးဘူးအဲဟိုခွဲပြားပြီးတော့ဟိန္ဒူကလည်းအဆင်ပြေနေတယ်ဆိုတော့အဲ concept တစ်ခုကလည်းမှန်မှန်ဘူးခင်ဗျာအဲ့တော့ဟိန္ဒူတွေလည်းပဲအတူတကွခုနပြောတဲ့စာဝတ်နေရေးနဲ့ပတ်သက်ပြီးတော့တော်တော်ကိုကြီးမားချက်တွေရောက်နေကြတယ်ခင်ဗျာ
ဟုတ်ကဲ့ခုန2လ3လလောက်ရှိပြီးစားမရအောင်ဆိုဒီမတိုင်ခင်ဘယ်သူကထောက်ပံ့ပေးနေလဲခင်ဗျာ
သူတို့ကတော့ NGO ရတယ်ပေးလို့ကျွန်တော်ဒီဘာသာဝင်တချို့တွေရတယ်ပဲခုန fan ကောက်ပြီးတော့ကျွန်တော်သွားပို့တယ်ပထမပိုင်းမှာလုပ်ခဲ့တာလေးကြီးရှိတယ်ခင်ဗျာ
ဟုတ်ကဲ့
အဲခုနောက်ပိုင်းကျတော့လေဟိုစပြီးတော့ဒီ NGO တွေရတယ်ပြီးတော့နောက်ပြီးတော့ international firms တွေပြင်းနေတယ်ဆိုတော့အနေထားမျိုးမှာပြီးတော့ကျွန်တော်တို့လည်းနေနေပပဆေးရည်လည်နေတယ်ဒါပေမဲ့လုံးဝတဲ့နှစ်ပတ်လောက်ကစပြီးတော့အဲ့ဒီဘုံမှာရှိတယ်စက်ပြင်းရဲ့ဘုံမှာရှိတယ်ကိုနေမော်တို့ဘာလို့ကကျွန်တော်ကိုဆက်ပြန်လာပြီးတော့မှအစားတောက်နေပါလေကတော်တော်ဒုက္ခရောက်နေပါလေဒီတော့ကျွန်တော်တို့နဲ့ဆန်စီစားနေရုံးချက်တော့ဆက်အကုန်လုံးတက်ချက်ပြီးတော့တလားကိုဘယ်လောက်လောက်လို့မလဲဆိုတာမျိုးလေကျွန်တော်ကြားပြီးတော့စဉ်းစားပြီးခိုင်းထားထားပါလေခင်ဗျာ
ဟုတ်ကဲ့အဲ့ဒါကအကူကြီးမလောက်တော့လို့လားအကူကြီးဖြတ်ခံရလို့လား
အကူကကျွန်တော်တို့သိရတဲ့လောက်ကအကူကြီးကလာတာကနေတော့တာခင်ဗျာသူတို့ရဲ့မြို့ကန်ကြီးရဲ့အဆိုအရပြောရမယ်ဆိုလို့ရှိရင်တော့အကူကြီးလေးကိုကလာတာနည်းသွားတာခင်ဗျာ
ဟုတ်ကဲ့နောက်တစ်ချက်က
ဟိဘယ်သူမှသွားကြမရှိတဲ့ဟုတ်ကဲ့
ဟုတ်ကဲ့နောက်တစ်ချက်ကဟိန္ဒူဒုက္ခသည်တွေကတော့နေရပြန်ဖို့အချိန်တွေကမဖြစ်သေးဘူးလားမွတ်စလင်နဲ့မတူမွတ်စလင်ကတော့သူတို့ဟုတ်ကဲ့ဘာဖြစ်လို့လဲခင်ဗျာ
အဲသူတို့လည်းအခုပြောနေတဲ့ပုံစံကသူတို့လည်းနေရတကအကြည့်ကျချပြီးချတာမရှိဘူးအခုဟိန္ဒူပုပ်အခုပေါ့နော်အဲဟိန္ဒူဒီဘာသာရေးကြောင်းမှလည်းရှိနေတဲ့လူတွေလည်းပဲခုနနေရပြန်တဲ့အနေနဲ့တခုမရောက်သေးဘူး။အဲအဲ့လိုသူတို့မှလည်းပြန်နေတဲ့လူတွေလည်းရှိနေကြတယ်။ဒါပေမဲ့ process ကအရင်နှင်းနေတဲ့အဲ့လိုဖြစ်နေတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အာဥဟန်ရီဥလထွန်းဥစိန်ဝင်းလေးလိုင်းပေါ်မှာခဏနေပြောပါဦးခင်ဗျာ။ကျွန်တော်တခြားသရရှင်တွေဖိတ်ခေါ်ပါမယ်။ကျွန်တော်အရင်ဆုံးဥကမောင်ထွန်းကိုဖိတ်ခေါ်ကြပါမယ်။ဥကမောင်ထွန်းကစစ်တွေဒုက္ခတွေစခန်းကတူဖြစ်ပါတယ်။ဥကမောင်ထွန်းစစ်တွေဒုက္ခသည်စခန်းမှာရှိတဲ့မွတ်စလင်တွေအခု6နှစ်ကျော်လာပြီသူတို့ရဲ့ပညာရေးလူမှုရေးအခြေအနေများဘယ်လိုများရှိလဲအခက်အခဲတွေဘာများရှိလဲခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်အစမှာကျွန်တော်ဒီဒုက္ခသည်ဖြစ်လာရတဲ့အခြေအကျုံးလေးတွေကျွန်တော်နည်းနည်းချင်းချင်းပြောပြချင်းပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ
။ဒီဒုက္ခသည်အဖြစ် IDP စခန်းမှာရောက်လာနေဆိုတာကျွန်တော်တို့တွေကိုပေါ့နော်2010နှစ်ခုနှစ်မှာအစိုးရကရေရွယ်ချက်ချစ်ချင်တဲ့ဒီရခိုင်လူမျိုးတွေကိုပေါ့အတုံးချပြီးတော့ဗတရအသေးသေးတွေဖြောက်ဖန်တီးခဲ့ပြီးတယ်ဖြောက်ဖန်တီးခဲ့တယ်ပြီးတော့ကျွန်တော်တို့တွေဘောနော် all in the အပါဝင်ပေါ့ပိုင်ဆိုင်မှုဟိုတည်းအခေါ်လုံးပြည့်စည်ခဲ့တယ်အခေါ်လုံးဆုံးဆုံးခဲ့ရတယ်ဒါအပြင်ယာနေချီပြီးတော့လူတွေအသေးဆုံးဆုံးခဲ့ရတယ်ဒါကျွန်တော်အဖြစ်ပြကျွန်တော်ကိုယ်တိုင်ကြုံခဲ့ရတဲ့အဖြစ်ပြတကူဒီကျွန်တော်တွေဒီမှာဟိုကျွန်တော်2010လေးမတိုင်ခင်ကတည်းကပေါ့နော်ကျွန်တော်စစ်တွေမျိုးပေါ်မှာနေခဲ့တဲ့သူတွေဖြစ်တယ်အဲ့ဒီမှာကျွန်တော်နေရတယ်ဆိုတော့အဆအဆအရာရာအချင်းပြေခဲ့တဲ့ဘဝနဲ့ကျွန်တော်နေလာခဲ့ရတာဆိုတော့ကျွန်တော်အဲ့လိုအဆအဆအရာရာအချင်းပြေခဲ့တဲ့ဘဝတစ်ခုကနေကျွန်တော်ကိုဒီ IDP ကက်မှာရွှေ့ပြောင်းပြီးတော့နောက်ပိတ်ပြီးတော့နေဖို့ပြောတယ်ဆိုတာပေါ့နော်ဒီမှာဒီမှာခုကျွန်တော်နေရတဲ့နေရာမှာကျွန်တော်ရဲ့စာဝေးနေရေးကျွန်တော်ရဲ့ကျဲမာရေးအပက်မွေးဝင်းကြောင့်ဒီခလေးတို့ရေးပညာရေးဒီကျွန်တော် freedom of movement လို့ခေါ်တဲ့တော်လကွင်းအခွင့်အရေးတွေဘောနော်ကျွန်တော်တို့ရဲ့အဓိကပြောမယ်ဆိုရင်ဒီလုံခြုံမှုကိစ္စတွေပေါ့နော်ဒီပြောပြရင်ကောအဲဒီ အခြေခံလူကိုခေါ်ရေးအေးဘာတခုမှအမေရိကန်ကျမရှိတဲ့နေရာမှာကျွန်တော်တို့လုံဖိတ်ပြီးတော့တားနေတာဟာလူတွေကအခက်အခဲဖြစ်ဆုံးနဲ့ရင်ဆိုင်ပြီးတော့မှအသေးစိတ်ဆုံးရှုံးနေရတာကြီးအမြဲတမ်းပါပဲ
ဟုတ်ကဲ့
ဒါကအစိုးရဖက်ကပေါ့နော်ရေရွက်ချက်ချစ်ချင်းနဲ့ဒီ Rohingya community တခုလုံးကိုတတ်နေတာပါပဲကျွန်တော်က
ဟုတ်ကဲ့ကျွန်တော်တခုမေးချင်တာကခုနကမောင်တော်ဘက်မှာတော့ဒုက္ခသည်တွေဟိုဘက်ကဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်ပြန်ခေါ်မဲ့အခါမှာမောင်တော်ဘက်မှာပြန်ခေါ်လေးခါမှာမောင်တော်မြို့နယ်ထဲမှာလွတ်လပ်လပ်သွားလာခွင့်ရရမယ် MVC ကရှောက်ပြီးရင်အချင်းတူတူတွင်မှနိုင်ငံသားဖြစ်မယ်လို့ဒါတွေအာမခံချက်တွေပေးနေတာရှိပါတယ်အဲ့တော့စစ်တွေနားမှာရှိတဲ့ဒုက္ခသည်စခန်းမှာရှိတဲ့မွတ်စလင်ဒုက္ခသည်တွေရောအလားတူအစိုးရဘက်ကနေပြီးအာမခံချက်ပေးတာမျိုးအကူအညီပေးတာမျိုးရေရှည်အနာဂတ်အတွက်ပြင်ဆင်ပေးတာမျိုးဘာများရှိပါလဲခင်ဗျာ
သူတို့ဒီမှာဘာမှမပေးတတ်ပါဘူးဗျဘာမှမပေးတတ်ပါဘူးကျွန်တော်တို့လုံခြုံမှုကျွန်တော်နိုင်ငံသားဖြစ်မှုတွေကျွန်တော်တို့ကလေးတွေရေပညာတင်ကိုင်းတွေကျွန်တော်တို့ freedom of movement ဘောနော်တော်လာကိုင်းတွေကျွန်တော်တို့အဲမြန်မာကောင်းတဲ့အခြေအနေမှာစီကူတာမှုတွေအသက်မွေးဝင်ကြတဲ့အလို့ခိုင်တွေဒါတွေကျွန်တော်တို့ဘာတခုမှအရှိမပြေပါဘူးဗျပြီးရင်ကျွန်တော်ဟုတ်ပြန်မှာဘောနော်ဒီ repatriation လုပ်မယ်ဆိုတော့ဘင်္ဂလားဒေ့ရှ်တိုင်းနဲ့ချီပြီးတော့လူတွေထွက်ပြေးအောင်အစိုးရဘက်ကလုပ်ခဲ့တယ်ပြီးအခုနိုင်ငံတကာရဲ့ဖိအားအောက်မှာဒီလူတွေကိုတန်းပြန်ကော်မဲဆိုရဲဘောနော်အတန်တည်းအစိုးရဘက်ကပြေးလာတယ်အဲ့တော့ကျွန်တော်ဒီနေရာမှာကျွန်တော်တခုပြောချင်တာကဒီအတွင်းမှာ2000နှစ်ကတည်းကချင်းနေတဲ့ဒေါက္ခတီဝေကိုတောင်းအစိုးရဘက်ကဘာမှအစီအစဉ်မလောက်ပြီးခဲ့ဘူးဆိုတော့ဒီအစိုးရကိုကျွန်တော်တို့လုံးလုံးစီယုံဖို့ခက်နေပါပြီဆိုတော့ကျွန်တော်ဟိုဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒေါက္ခတီဝေကိုလေကျွန်တော် key message တွေကျွန်တော်ပြောချင်တာရှိပါတယ်ခမရတို့တောင်းဆိုနေတဲ့နိုင်ငံသားအခွင့်အရေးတွေပါဝင်မနော်အခြားအခြေခံလူအခွင့်အရေးတွေအစိုးရဖက်ကအမေရိကန်ချင်းမပြည့်သေးတဲ့ကာလပတ်လုံးခင်ဗျားတို့ပြန်မလာပါနဲ့လို့ကျွန်တော်တိုက်ထုတ်ချင်တယ
်ကိုခမောင်ထိုးနှုတ်က
ပြန်လာဖို့တိကျတဲ့အချိန်မဟုတ်ပါဘူ
းဟုတ်ကဲ့ကိုခမောင်ထိုးက MVC ကတ်ကိုဘာကြောင့်မလျှောက်ကြတာလဲ MVC ကတ်လျှောက်ဖို့တည်းသူတို့ဆိုကပြောထားလျှောက်ကြလားမလျှောက်ကြဘူးလား
ဒီ MVC ကတ် process ကအင်္ဂလိပ်လိုပြောရရင် National Verification ကတ်ပေါ့အင်္ဂလိပ်လိုတော့ပါတော့လာတယ်သူကမြန်မာလိုဘာသာကျင်တဲ့အခါကျတော့အဲ့ဒါကပါကိုပြောင်းပြီးနေနေတာပါပဲပြောရရင်ဘာလို့ဆိုတော့ဒီ NVC ကဆိုတာသူရဲ့ process မှာရှိတယ်ဒါနိုင်ငံသားမဟုတ်တဲ့သူတယောက်ဒီကဲကန်ဆောင်တဲ့သူကနိုင်ငံသားမဟုတ်ဘူးဆိုပြီးတော့သူကဖြင့်တလင်အဲ့မှာရေးတာလာရှိတယ်ပြီးရင်ကျွန်တော်တို့အဲဒီဘောနော်နိုင်ငံသားဖြည့်ရဲ့ process ကိုကျွန်တော်တို့ကြည့်တဲ့အခါကျတော့ဒီ NVC အစင်းကိုခံရတဲ့သူတွေကနိုင်ငံသားမဟုတ်ဘူးတခြားနိုင်ငံကနေဒီနိုင်ငံကိုနေတယ်လို့စိုက်နေတယ်လို့ဘောနော်ဒီကိုလာတယ်ပြီးရင်သူကနိုင်ငံဒီမြန်မာနိုင်ငံသားတွေ့ချင်တဲ့အခါမှာသူ NVC ကိုလက်ခံရတာဒါကြီးရဲ့ first process ဘောနော်ဒီကျွန်တော်တို့လူတွေကရင်းနှီးကြလို့မျိုးတော့ကျွန်တော်ကိုယ်တိုင်ကသုံးခုချုပ်ခြင်ထားတဲ့သူကြောက်ပ
ါသုံးခုချုပ်မှတ်ပုံတင်ကိုပြောတာနော
်မထိုင်ခင်ကတည်းက2000လောက်မှာကျွန်တော်ကို white card တွေတိခဲ့တယ်ပြီးရင်အဲ့ဒါ2015မှာပြန်တင်တယ်အခုကျွန်တော်လက်ထံမှာဘာမှမရှိဘူး
ဟုတ်ကဲ့ခင်ဗျာ
ဘောနော
ဟုတ်ကဲ့ကိုကောင်တို့နောက်ထပ်သရရှင်တွေရှိလို့ကျွန်တော်လှည့်ပေးလိုက်ပါမယ်ဦးတန်းမောင်ကိုတန်းမောင်ကြားပါလားခင်ဗျာတူတူတူလေးဆွေးနွေးလို့ရပါတယ်အချိန်လည်းအကန့်အသတ်ဖြစ်နေလို့
ဒီ2020တဲ့က2020နဲ့2021ဆိုတာစုပ်ဖြစ်အောင်သူကအမျိုးမျိုးလုပ်ခဲ့ပါတယ်လုပ်ခဲ့ပြီးတော့လည်းမွတ်စိမျိုးမျိုးမျိုးသူကဟိုအချားဖက်အုပ်စုဆိုပြီးတော့ပုံမှန်တွေတက်ပြီးဆွဲတယ်အခုလည်းဟာလားဒုက္ခတွေဒီဟာလားထိုင်းမလေးဘက်ကိုသွားတဲ့ဟာရန်ကုန်ရောက်လာရန်ကုန်နေပြီးပြန်ပို့ပေးလိုက်တယ်အဲ့တော့အဲ့လူတွေဖမ်းလို့မရတော့ဘူး။ဥမာရှိတဲ့လူကိုလူကုန်ကုန်မနဲ့ဆွဲထည့်တယ်။ဟာလားမန္တလေးမှာဟာလား2013ကလောက်သွားတယ်ဟာလား။သူတို့အရေးချင်းသူတို့မရင်းမှုတွေနဲ့တက်ပြီးလောက်သွားတယ်။ဟိုတောင်းကြသူက26ကီလိုမီရှော့သွားတယ်။အဲ့လူတွေမဖမ်းဘူး။ဝန်ထမ်းတွေကိုရောက်ခွင့်ကိုအိမ်နေရာကိုလုံခြုံဆောင်တဲ့လူတွေသူတို့ပုံမှန်အမျိုးမျိုးတက်ပြီးဖမ်းတယ်။ဒါတွေကအခုအစိုးရလက်ထက်မှာလည်းဟာလားဒီ2020ခုမှာ၆လပိုင်း၅လလောက်ပိုင်းမှာဟာလားဒီစစ်တရားဟာလားညာရှိတယောက်ကပြောတယ်ပလီစနှလုံးဖြတ်မယ်အင်ဂျင်3000ဖြတ်မယ်အဲဒါတွေတရားဝင်ဝင်နေရတယ်ပြောတယ်အခုတော
့
အကုန်လုံးလည်းဖြတ်ပြီးပါပြီ
ကုတမောင်ကြီးကျေးဇူးပါကျွန်တော်နောက်ထပ်တော့8တူဖိတ်ခေါ်ချင်ပါတယ်ကိုမြစ်စောတူတူတူလေးဆွေးနွေးမြေးမြလို့ရပါတယ်ခင်ဗျာကိုမြစ်စောကြီးအချိန်လိုက်အကန့်အသတ်ရှိနေလို
့ဟုတ်ဟောဟုတ်ကဲ့ခင်ဗျာကျွန်တော်မင်းရောပါ
ဟုတ်ကဲ့ကိုမြစ်စောအဲအတိအကတော့နည်းနည်းဒုက္ခတွေရဲ့အခက်ခဲကြုံနေရတဲ့အချိန်တွေလို့ highlight လုပ်ပြီးတော့ပြောပြပေးပါ
အခက်ခဲတော့ဒီမှာကျွန်တော်တို့ဒုက္ခတွေစခဲမှာအခက်ခဲတော့ပေါ်လာပါဟိုပေါင်းစုံတော့ပြပြောရရင်ဒါဟိုဒီမှာကျမ်းမာရေးပညာရေးပြီးတော့တမ်မွေဝိုင်းကြီးအဲဘာတခုမှမရှိဘူးအစိုးရဖက်က ဒီဘောနော်ဒီဟိုအစိုးရကတော့ကျွန်တော်တို့ကိုပြောတယ်ဒီသူတို့ကစခန်းတင်းတယ်ဘောနော်အဲ့လိုလားပြောတယ်စခန်းတင်းတယ်ဆိုတော့စခန်းတင်းပြီးတော့ဒီလူတွေဟာဟိုအပေါ်အလာရေသူတို့ရဲ့ဒီရောင်းပန်ခွင့်တပါတစ်ခုမှမရှိဘူးဆိုရင်အဲ့ဒီစခန်းတင်းပြီးတော့ဒီမှာဟိုပြန်တိုက်ဤတွေပါတဲ့ဆောက်ပင်းတွေဆိုရင်တပါမှမထူပါဘူးညာကျွန်တော်ကဒီအခုတော့လည်းဒီဒုက္ခစခန်းဒါဥပမာဘောနော်ဒီဟိုအမိုးပေးအကျဉ်းထောင်ပေါ့မောပြေကျင်းထောင်မှာနေရတယ်လို့နေရတာပေါ့အကျင်းထောင်မှာအကျင်းသားတယောက်ဆိုရင်သူအကျင်းသားတော်မှာဟုတ်ဆိုသူရဲ့ဟိုဘောနော်ဒီအကျင်းထောင်ထဲမှာနေရမယ့်အချိန်ကာလသတ်မှတ်ပြီးလို့ရှိတယ်သူကဘယ်နှစ်အဲ့မှာအကျင်းထောင်မှာနေရမယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့မှာဒီဒုက္ခတွေစခန်းမှာဟိုနောက်ထပ်ဘယ်လောက်ကြီးကျွန်တော်တို့နေရမယ်ဆိုတော့ကျွန်တော်တို့မသိပါဘူး
ဟုတ်ကဲ့ကိုမျိုးဆိုကျေးဇူးပါခင်ဗျာကျွန်တော်ပင်တန်းဆွနေရဲ့ကိုစိန်ဝင်းကိုလှည့်ပေးကြပါမယ်ကျွန်တော်အချိန်လေးသိမ့်မရတော့ပါဘူးကိုစိန်ဝင်းကျွန်တော်နဲ့တိုးတိုးမေးချင်တာကအခုလို့ဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာသတင်းမီဒီယာတွေမှာမဖော်ပြတာဘလို့အခြေအနေကြောင့်လဲမြန်မာလူထုရဲ့ဒီမွတ်စလင်တွေနဲ့ပတ်သက်တဲ့ဒီဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်လို့သဘောထားဘလို့ရှိပါလဲခင်ဗျာတိုးတိုးတက်မိကတော့ရအောင်
အများစုကိုပြောလို့ရှိရင်ဒီဇာတိနဲ့ပတ်သက်လို့ရှိရင်ခိုးဝင်ပင်ပါလူဆိုပြီးတော့တုံးနေတာဟိုကတလွဲဖြစ်နေတာအဲ့တော့ချင်းကပ်ပုံသူတို့ရဲ့အဲခိုင်ချက်တွေလွဲတယ်လို့ပြင်ပါတယ
်ဟုတ်ကဲ့မြန်မာသတင်းမီဒီယာတွေရဲ့ဒီဒုက္ခတိတွင်းမှာရှိတဲ့ ITB နဲ့ပတ်သက်လို့ဖော်ပြမှုအားနည်းနေတာဘယ်လိုကြောင့်လဲခင်ဗျာသူတို့သွားခွင့်မရလို့လားနောက်မှဘယ်လိုချိန်ကြောင့်
အဲ့ဒီဟာတော့အဓိကသွားခွင့်မရတာပါဒီစခန်းတွေကိုသွားမယ်ဆိုရင်လုံလုံရေးတင်ကြမှုတွေရှိတယ်ဖြတ်တယ်နောက်ပြီးတော့เนาะအဲ့ဒီသတင်းတောက်တွေသွားမယ်လို့ဆိုလို့ရှိရင်အစိုးရဖန်တီးပေးမှာပဲရတယ်လေ
ဟုတ်ကဲ့တခြားသတင်းမီဒီယာရဲ့ဖော်ပြချက်တွေကရောပြင်ပတတ်တာရှိရလားခင်ဗျာပြည်တွင်းမှာပြည်တွင်းသတင်းချန်နယ်တွေရဲ့
အများစုပေါ့အများစုကမျှတယ်လို့ကျွန်တော်မမြင်ဘူးသို့တော်လည်းပဲဟိုဟာမာဖီအတချို့ဆံပြဟာရှိပါတယ်ဖရန်တီးယားတို့လိုဟာမျိုးပေါ့နော်အဲဒီလိုမျိုးကတော့အ ਨੇ စုကတော့အလိုရှိတယ်အများစုကတော့ဟိုအဆက်မရတာအင်းသူတို့ကိုယ်တိုင်ရဲ့အတူတူကလည်းဘိုင်းယက်စ်ဖြစ်တယ်လို့မြင်တာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒဲလီလိုက်စီစဉ်ချိန်ဆီသွားလို့ပါအဓိကပေါင်းဆွေးနွေးပြတဲ့ဦးစိန်ဝင်းဦးလာထွန်းဦးဟန်ရီနဲ့ခြားတော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်စီစဉ်ကိုဒီမှာပဲကျန်းသားခွင့်ပြပါခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်သားညုံဦးနဲ့အတူထုတ်လုပ်သူမတ်တန်ကြီးထိုက်တိုးတင်ဆက်ပေးခဲ့တဲ့အင်္ဂါညဒရဲ့လီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့မနက်ပြန်ဗုဒ္ဓဖူးနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးတော့ထုတ်လွှင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်ရဲ့အဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုတွေကိုတရားဝင်ဝင်ရောက်လာတာမဟုတ်တဲ့သူတွေကိုခိုလုံခွင့်လျှောက်ထားခွင့်တားမြစ်တဲ့ဒမရဒေါ်နယ်ထရမ့်ရဲ့ဥပဒေအစ်စ်ကိုယာယီဆိုင်းငံ့ထားဖို့အတွက်ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ်။အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေအရအမေရိကန်တွေကိုဘယ်နေရာကပဲဝင်လာလာခိုလုံခွင့်လျှောက်ထားခွင့်ရှိတယ်လို့ပြဋ္ဌာန်းထားတဲ့အတွက်ဒမရထရမ့်ရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ San Francisco မြို့ကပြည်ထောင်စုတရားသူကြီး John Tiger ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေနံနဲ့အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားရေနံနဲ့သဘာဝတံခွေပူတွဲတူးဖော်ရေးသဘောတူလက်မှတ်ထိုးလိုက်ပါတယ်ဖိလစ်ပိုင်ကမ်းလွန်တောင်တရုတ်ပင်လယ်ထဲမှာပူတွဲတူးဖော်ရေးကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတီတို့ရှေ့မှာလက်မှတ်ထိုးခဲ့ကြတာပါခေါင်းဆောင်နှစ်ယောက်ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဒီကနေ့ဆွေးနွေးခဲ့ကြပါတယ်တရုတ်သမ္မတရောက်လာတဲ့ဒီကနေ့မှာပဲတရုတ်ကောင်စက်ဝင်ရုံးရှေ့မှာဖိလစ်ပိုင်ဟာရောင်းရံမဟုတ်ဆိုတဲ့ကြွေးကြော်မှုတွေနဲ့ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်Nissan Mitsubishi နဲ့ Renault ကားကုမ္ပဏီကြီးတွေရဲ့အကြီးအကဲ Carlos Ghosn ကိုငွေကြေးအလွဲသုံးစားလုပ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပြီးတဲ့နောက်ဒီကနေ့မှာကုမ္ပဏီ၃ခုလုံးရဲ့အစုဆေးရာဈေးတွေထိုးကျသွားပါတယ်။ကားကုမ္ပဏီ၃ခုလုံးက Ghosn ရဲ့နေရာမှာတခြားတယောက်နဲ့လူစားထိုးဖို့စဉ်းစားနေပါတယ်။ကုမ္ပဏီပိုင်ဆိုင်မှုတွေကိုသူ့ရဲ့ကိုယ်ရေးအတွက်သုံးချခဲ့တယ်လို့ကုမ္ပဏီတွင်းစုံစမ်းမှုကနေတွေ့ရှိတယ်လို့ကမ္ဘာအကြီးဆုံးကားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Nissan ကပြောပါတယ်။ဒါအပြင် Nissan ကုမ္ပဏီကရတဲ့ဝင်ငွေကိုလည်းငါးနှစ်အတွင်းမှာဒေါ်လာတန်40ရှော့ပြခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်သိန်ကြီးထိုက်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Peter Hamley ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.